Welcome to the Voice of America in Burmese.
Mingla nya jan phit ja ba de kya. View America nan ye 2008 khu ne November 9 ye jadamari ni nya be season ne go Washington DC myo do ga ni Myanmar san do jay nya 990 ni 90 line meter 2425 32 ne 51 do ga ni dai yai tin set ni ba bi. ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်ဒီနေ့တွေမှာတော့မြောက်ကိုရီးယားရဲ့အမေရိကန်နဲ့တရုတ်တို့ကြားသဘောထားကွဲလွဲမှုတွေမရှိတဲ့အကြောင်းနိုင်ငံချိုင်းဝန်ကြီးရက်စတီလန်ဆန်ကပြောလိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်ဆုကြီးဟာဒီသတင်းပတ်တဲ့စတင်ချင်းပါမဲ့အာဆီယံထိပ်သီး CEO ပွဲနဲ့ဆက်ဆက် CEO ပွဲတွေကိုတက်ရောက်ဖို့ဒီကနေ့ပဲဗီယက်နမ်ကိုရောက်သွားပါပြီဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်သိမ်းထိုင်တဲ့သူကြီးညာပြီးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာချင်းပြည်နယ်တွင်းမှာ AA ရခိုင်တပ်နဲ့မြမတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပြီးလူသေဆုံးမှုစစ်ဘေးရှောင်တွေလည်းရှိလာခဲ့ပါတယ
်။လုံးလုံးစေကတော့ကျွန်တော်ကင်းတဲ့အစိုးရအနေနဲ့ကတော့မငေ့ကပေါ့နော်။နှုံဘူးရွာနားမှာနော် EE ဖက်ကဖြစ်လို့တိုင်ရန်ရတဲ့ပြည်သူ၃ယောက်နဲ့စစ်ဆုံး
ချင်းပြည်နယ်အစိုးရအဖွဲ့လူမှုရေးဝန်ကြီး Slide Isaac ခင်ပြောပြသွားတာပါ။ဒီအကြောင်းနဲ့အတူဖားကန်ဒေတာမှာရေမစေးလျှောက်ကြောက်ရှာသူတွေနဲ့ရဲတွေကြားပဋိပက္ခဖြစ်ရကနေပြီးတော့ပြစ်ခတ်တိစုံမှုတွေရှိခဲ့ပါတယ်ပြီးတော့တခါ APEC ညီလာခံမှာအမေရိကန်သမ္မတကဘာရီမေဂွန်ပြောကြားခဲ့ပါတယ်ဒီလိုအကြောင်းအရာတွေကိုတင်ဆက်သွားဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုတင်ပြအောင်ပါပါအခုအရင်ဆုံးတော့နောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကီထိုက်တို့ပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယား၏အမေရိကန်နှင့်တရုတ်နိုင်ငံတို့ကြားသဘောထားကွဲလွဲမှုတွေမရှိကြောင်းသမ္မတဒေါ်နယ်ထရန့်နှင့်တရုတ်သမ္မတရှီချင်းပင်တို့ရဲ့ပေကျင်းမြို့တော်ကတွေ့ဆုံဆွေးနွေးမှုပြီးမှပဲအမေရိကန်နိုင်ငံခြားဝန်ကြီးရက်စတီလာဆန်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုနိုင်ငံခေါင်းဆောင်တွေအာရုံစိုက်ဆွေးနွေးခဲ့ကြပြီးမှပဲသမ္မတထရန့်ရဲ့ခီးစဉ်မှာအတူလိုက်ပါလာတဲ့ဝန်ကြီးဒေလာဆန်ကသတင်းတောက်တွေကိုဒီကနေ့ပြောလိုက်တာပါ။လူခွင့်ရေးကိစ္စတွေနဲ့တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုတွေအငင်းပွားနေတာတွေပေါ့ခေါင်းဆောင်တို့ပုံမှန်လင်းလင်းဆွေးနွေးခဲ့ကြောင်းလည်းပြောပါတယ်။နေရတာတွေ့ဆုံမှုတွေအတွင်းမြောက်ကိုရီးယားရဲ့ဆွေးနွေးရမှာနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့မြောက်ကိုရီးယားကိုလက်ခံမှာမဟုတ်ဘူးဆိုတာကိုတရုတ်နိုင်ငံဘက်ကရှင်းရှင်းလင်းလင်းပြောကြားခဲ့ကြောင်းလည်းဝန်ကြီးဒေလာဆန်ကပြောဆိုခဲ့တာပါ။နိုင်ငံခြားရည်မှန်းချက်တွေမှာကွာမှုတွေမရှိကြောင်းနဲ့ကိုပိုင်နီးဗျူဟာတွေအချိန်ကာလသတ်မှတ်ချက်တွေဖိအားပေးမဲ့အစီအစဉ်တွေရှိနေတဲ့အတွက်အပြန်အလှန်အချိန်ပေးဆွေးနွေးခဲ့ကြောင်းလည်းပြောပါတယ်။တရုတ်သမ္မတအနေနဲ့ခိုင်မာအကောင်းဆုံးတူဖြစ်တာကြောင့်ပြဿနာကိုဖြေရှင်းပေးနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့တယ်လို့လည်းပြောဆိုထားပါတယ်။သမ္မတထရန့်ကတော့လူသက်သမားမြောက်ကိုရီးယားလို့တုံ့နှုံပြီးကမ္ဘာကြီးနဲ့ဒေသတွေမှာမြောက်ကိုရီးယားရဲ့ကြီးမားတဲ့ချင်းချောက်မှုကလွတ်မြောက်လာအောင်တရုတ်နဲ့အမေရိကန်ပူးပေါင်းကြိုးပမ်းဖို့လိုအပ်ကြောင်းဒီကနေ့အစောပိုင်းမှာပဲပြောဆိုထားတာပါ။နျူကလ িয়ার လက်နက်နဲ့ပက်ထိန်တဲ့မစ်ဆိုင်းတုံးတွေတိစောက်နိုင်အောင်မြောက်ကိုရီးယားကမြန်မြန်ဆန်ဆန်လုပ်နိုင်ခဲ့တဲ့အခွင့်အရေးရခဲ့တာမျိုးလို့အတိတ်ကအမှားမျိုးကိုပြန်မလုပ်မိဖို့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားသဘောတူလက်ခံထားတဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုထားပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တရုတ်ခီးစဉ်အတွင်းစီးပွားရေးသဘောတူညီချက်တွေလက်မှတ်ရေးထိုးခဲ့တာကိုအမေရိကန်အစိုးရအဖွဲ့ကအလေးထားဖော်ပြပါတယ်။တရုတ်ရဲ့အကြီးဆုံးအွန်လိုင်းလက်လီဖြန့်ချီရေးကနေအမေရိကန်ထံကအမဲသားနဲ့ဝတ်သားဒေါ်လာတန်1200ဘုဝယ်ယူမဲ့သဘောတူညီချက်လည်းပါပါတယ်။ဒီလိုသဘောတူညီချက်တွေရပေမဲ့လည်းအမေရိကန်သမ္မတထရန့်ဘက်ကတော့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးမညီမျှမှုနဲ့ပတ်သက်ပြီးတော့ထပ်မံပြောဆိုလိုက်ပါတယ်။ဒန်းတူစီးပွားရေးလုပ်နိုင်တဲ့အခြေအနေကိုရောက်လာမယ်ဆိုရင်တော့အမေရိကန်နဲ့တရုတ်နိုင်ငံစလုံးအနာဂတ်မှာပို့ပြီးတော့ချမ်းသာကြွယ်ဝလာမှာဖြစ်ပေမဲ့အခုတော့တိတ်ကိုတစ်ဖက်သက်ဆန်ပြီးမမျှမတဖြစ်နေတယ်လို့သမ္မတကပြောဆိုခဲ့တာပါ။ဒါပေမဲ့တရုတ်ကိုအပြစ်မတင်တဲ့အကြောင်းတရုတ်နိုင်ငံကိုချီးကျူးကြောင်းအမေရိကန်သမ္မတကပြောဆိုပြီးကုန်သွယ်ရေးကွာဟချက်ကြီးထိမနိုင်သိမရအခြေအနေနဲ့ကြီးထွားလာခွင့်ပြုခဲ့တဲ့အရင်အစိုးရတွေကိုအပြစ်တင်တယ်လို့ပြောဆိုခဲ့ပါတယ်။တရုတ်သမ္မတရှီချင်းပင်ကတော့အမေရိကန်ခေါင်းဆောင်ရဲ့တရုတ်ခီးစဉ်အတွင်းဒေါ်လာ250ဘီလီယံတန်ဖိုးရှိတဲ့စီးပွားရေးသဘောတူညီချက်တွေလက်မှတ်ရေးထိုးနိုင်ခဲ့မှုနောက်အမေရိကန်နိုင်ငံတွင်တရုတ်ရင်းနှီးမြှုပ်နှံမှုတွေအရှင်ဟုန်နဲ့တိုးလာတာတွေကြောင့်တရုတ်နဲ့အမေရိကန်ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုကအနာဂတ်မှာပိုပြီးတော့ကျယ်ပြန့်ကြီးပွားလာမယ်လို့ပြောဆိုခဲ့ပါတယ်ရှင်
နျူကလ িয়ার လက်နက်တွေအသုံးပြုနိုင်တဲ့အမေရိကန်သမ္မတရဲ့အမိန့်အာဏာနဲ့ပတ်သက်လို့ရှေ့သတင်းပတ်ထဲကြားနာဝတ်တစ်ခုပြုလုပ်သွားမှာဖြစ်တဲ့အကြောင်းတက်လွတ်တော်နိုင်ငံရေးဆက်ဆံရေးကော်မတီဥက္ကဋ္ဌဘော့ဘ်ကော့ကာကကြေညာလိုက်ပါတယ် အမေရိကန်ပြည်သူ့မှာနျူကလ িয়ার လက်နက်တွေအသုံးပြုပိုင်ခွင့်အာဏာနဲ့ပတ်သက်လို့တက်လို့တော့ကစစ်ဆေးမှုတွေရဲ့ဇေဒီပိုင်းဖြစ်ကျန်းနာပွဲကျင်းပမှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့ကွန်ဂရက်လွှတ်တော်မှာ1986ခုနှစ်ကလေးကပြန်လည်ဆက်စစ်တာမျိုးမရှိခဲ့သလိုလုံရမယ့်အချိန်ကျော်နေပြီလို့လဲ Republican တက်လို့တော်မှာကော့ကာကပြောဆိုခဲ့ပါတယ်။စစ်ပြောင်းဖန်တီးရနျူကလ িয়ার လက်နက်တွေကိုအသုံးပြုတာတွေအပြင်နိုင်ငံခြားမူဝါဒရေးရာတွေမှာဥပဒေပြုရေးနဲ့အုပ်ချုပ်ရေးကဏ္ဍကလုပ်ပိုင်ခွင့်တွေနဲ့ပတ်သက်လို့လက်ရှိရောအရင်တုန်းကနိုင်ငံဆက်ဆံရေးကော်မတီဝင်တွေကပါမေးခွန်းထုတ်တာတွေရှိခဲ့တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုဆက်လုပ်နေမယ်ဆိုရင်ကမ္ဘာကြီးမှာမကြုံမှုတွေတုံ့ပြန်မှုမျိုးနဲ့ရင်ဆိုင်ရလိမ့်မယ်လို့ဩဂုတ်လထဲမှာပဲသမ္မတဒေါ်နယ်ထရန့်ကချင်းချောက်ခဲ့ပြီးနောက်မှာပဲနျူကလ িয়ার လက်နက်အသုံးပြုပိုင်ခွင့်အာဏာနဲ့ပတ်သက်လို့အခြေတင်ဆွေးနွေးမှုတွေလည်းတကြောပြန်ထွက်ပေါ်လာတာပါ။ရှင်းနေ2018လွတ်တော်ရွေးကောက်ပွဲတွေမှာပြန်လည်အရွေးမခံမှုကြေညာထားတဲ့နိုင်ငံဆက်ဆံရေးကော်မတီဥက္ကဋ္ဌကော့ကာမကြာသေးခင်သတင်းပတ်တွေတွေမှာသမ္မတထရန့်နဲ့လူသိရှင်ကြားအခြေတင်ဖြစ်ခဲ့ဖို့သူတူလည်းဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ကခရီးရန်ဖျားချောင်းမှာဒီသတင်းပါအတွင်းတနက်ပစ်ခတ်ခံရမှုမှာဒဏ်ရာရခဲ့တဲ့သူတွေအသက်မသေးပဲလွတ်မြောက်လာသူတွေနဲ့တည်ဆုံးခဲ့ရသူတွေရဲ့မိသားစုတွေကိုနှစ်သိမ့်အားပေးဖို့ဒုတိယသမ္မတမိုက်ပန့်စ်တွားရောက်ခဲ့ပါတယ်။ပစ်ခတ်မှုဖြစ်ခဲ့တဲ့ Sutherland Spring မြို့အနီးမှာမနေ့ဗုဒ္ဓဟူးနေ့ညနေပိုင်းမှာကျင်းပတဲ့တည်ဆုံးခဲ့ရသူတွေအတွက်အထူးဆုတောင်းပွဲကိုဒုတိယသမ္မတတက်ရောက်ပါတယ်။ဝန်내ကြေကွဲရသူတွေနဲ့အတူမျှဝေခန်းစားဖို့ကျွန်တော်တို့စူးစီးရောက်ရှိခဲ့ကြတာပါလို့ဒုသမရကပြောခဲ့ပါတယ်။စိတ်ကျမ်းမာရေးချွတ်တဲ့တဲ့နောက်ကျောင်းရာဇဝင်ရှိခဲ့သူတိုက်ခိုက်ခဲ့တဲ့တနတ်သမားကလိန်လဲပြီးတနတ်ဝဲယူနိုင်ခဲ့တာလို့ဒုတိယသမရကပြောပါတယ်။လေတက်ကနေအထုတ်ခံထားရတဲ့တပ်သားဒီဗင်ကယ်လီအနေနဲ့ဘလို့တနတ်ရခဲ့တယ်လဲဆိုတာကိုစစ်တပ်ကစုံစမ်းစစ်ဆေးနေပြီးရပ်ပိုင်းအတွင်းမှာအပြီးတက်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းလဲပြောပါတယ်။First Baptist Church မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကလူ26ယောက်ကိုတတ်ခဲ့သူတနတ်သမားကယ်လီကတော့ရဲနဲ့အနီးဝန်းကျင်ကလူတွေကသူ့ကိုလိုက်ဖမ်းခဲ့ကြတာမှာသူ့ကောင်းသူတနတ်နဲ့ဖြစ်ခဲ့ပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ဆိုင်းဒိုမီတာ25 kHz 11965ဆိုင်းဒိုမီတာ32 kHz 9323ဆိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာဆိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံတော်တမင်ငံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေမှာဒီသတင်းပတ်တဲ့စတင်ချင်ပါမယ်အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ဖို့ဒီကနေ့ပဲဗီယက်နမ်နိုင်ငံကိုရောက်ရှိသွားပါပြီ။စတင်နဲ့စနေနေ့ချင်ပါမယ်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်ကတိညီလာခံတက်ရောက်ဖို့တော်အောင်ဆန်းစုကြည်ဒါနမ်မြို့ကိုဒီကနေ့ပဲရောက်သွားခဲ့တာပါ။အေပက်ညီလာခံပြင်ဖိလစ်ပိုင်နိုင်ငံမှာ73ရက်ကနေ19ရက်နေ့ထိချင်ပါသွားမယ်32ချိန်မြောက်အာဆီယံထိပ်သီးညီလာခံနဲ့တခြားဆက်ဆက်ဆွေးနွေးပွဲတွေကိုလည်းတော်အောင်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကမတိမငင်ခြေနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးရတဲ့အထိပြဿနာပေါ်နေရတဲ့ပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဖိအားတွေဆက်လက်ထွက်ပေါ်နေချိန်မှာပဲနိုင်ငံတကာကောင်းဆောင်တွေပါတက်ရောက်လာမယ့်ညီလာခံတွေကိုတက်ရောက်ဖို့ဒေါ်ဆန်းစုကြည်ရောက်လာခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ပါဝင်နိုင်ငံတကာနဲ့ဒေသရင်းကခေါင်းဆောင်တွေပါတက်ရောက်လာမယ့်ညီလာခံမှာတော့နိုင်ငံတကာအသံဝင်းကအာရုံစိုက်နေတဲ့ရခိုင်ပြည်နယ်ကအချက်တဲတွေကိုဆွေးနွေးပြစ်လိုက်မယ်လို့လည်းမျှော်လင့်မှုတွေရှိနေပါတယ်။မနေ့ကမှတော့ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တီးဆန့်တွေ့ဆုံမှာဖြစ်ကြောင်းလဲကနေဒါနိုင်ငံကလာတဲ့သတင်းတွေကဖော်ပြနေကြတာပါ။မြန်မာနိုင်ငံလည်းအဖွဲ့ဝင်ဖြစ်ပါဝင်တဲ့အာဆီယံအသင်းနဲ့ဆက်ဆက်စည်းဝေးပွဲတွေအတွင်းရိုဟင်ဂျာအရေးဦးစားပေးပြောဆိုဖို့လဲနိုင်ငံတကာလွတ်ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကဒီကနေ့ရက်စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်တိုက်တွန်းထားပါတယ်။အာရှတိုင်းမှာနှစ်ပေါင်းများစွာအတွင်းအဆိုအဆုံးလူခွင့်ရေးပြဿနာတစ်ခုဖြစ်တဲ့ရိုဟင်ဂျာအရေးကိုနိုင်ငံတကာကောင်းဆောင်တွေအလေးထားပြောဆိုဖို့လဲကြေညာချက်မှာတိုက်တွန်းထားပါတယ်။
တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ရဲ့ရေရွက်ချက်နောက်ပိုင်းဆိုင်မှုအငင်းပွားနေတဲ့မဟာဗျူဟာမြောက်ပင်လယ်ပြင်မှာအရှေ့တောင်အရှနိုင်ငံတွေကိုလွတ်လပ်စွာရေချောင်းသွားလာခွင့်ပြုမလားဆိုတာတွေကိုဒီသတင်းပတ်ကျင်းပမယ်အရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်ညီလာခံမှာတရုတ်အစိုးရကိုမေးမြန်းဖို့စီစဉ်ထားတယ်လို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကပြောဆိုပါတယ်ဖိလစ်ပိုင်သမ္မတအနေနဲ့သူတာဝန်ယူခဲ့တဲ့18လတာကာလအတွင်းတရုတ်အစိုးရနဲ့ဆက်ဆံရေးနောက်တောင်တရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားမှုတွေမှာ ထိတ်တိုင်မတွေ့ရေးကိုကြဲကြဲပြင့်ပြန့်ချင့်ကန့်ကျင့်သုံးခဲ့ပါတယ်။အငင်းပွားမှုဖြည့်ရှင်ရေးဆိုင်ရာနိုင်ငံတကာခုံတမာတိယုံက2016ခုနှစ်ဇူလိုင်လတုန်းကဖိလစ်ပိုင်နိုင်ငံကိုအနိုင်ပေးခဲ့တဲ့ဆုံးဖြတ်ချက်ကိုလည်းသမ္မတဒူတာတေကအလေးမထားခဲ့ပါဘူး။တနစ်ကိုဒေါ်လာ3ထရီလီယံဘိုကုန်သွယ်ရေးဖြတ်တန်းသွားလာတဲ့တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုတရုတ်တို့ကသူပိုင်တယ်လို့ပြောဆိုနေတာပါ။အငင်းပွားမှုဖြည့်ရှင်ရေးဆိုင်ရာနိုင်ငံတကာခုံတမာတိယုံအနေနဲ့ဖိလစ်ပိုင်ရဲ့တိုင်ကြားချက်ကိုကြားနာခွင့်ရှိတယ်လို့တရုတ်အစိုးရကပြောဆိုပေးမယ်။ခုံတမာတိယုံရဲ့စီရင်ချက်ကိုတော့ပယ်ချထားပါတယ်ရှင်။
ပါကစ္စတန်နိုင်ငံနောက်တောင်ဘက်ဒေသမှာတေကန်ဘုံခွဲတိုက်ခိုက်မှုတစ်ခုကြောင့်အကြီးအကဲရရှိသူနဲ့လက်ထောင်လူတို့သေဆုံးသွားပါတယ်။ဘလူချစ်တန်ပြည်နယ်ရဲ့မြို့တော်ကွတ်တာမှာဒီကနေ့ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းပါကစ္စတန်တာလီဘန်အဖွဲ့ကကြေညာထားပါတယ်။အင်ကနေအလုပ်ကိုသွားဒူရဲချိုဟာမက်ရှက်ကီရဲ့ကားကိုမြို့ရဲကလူသွားလူလာများတဲ့လမ်းပေါ်မှာဘုံခွဲတိုက်ခိုက်ခံခဲ့ရတာလို့လည်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်။ပောက်ကွဲမှုကြောင့်အနီးအနားကလမ်းသွားလမ်းလာတွေပါဝင်လူကုန်းထက်မနေဒဏ်ရာရခဲ့ပြီးတချို့ကတော့တင်းတယ်လောက်တဲ့အထိဒဏ်ရာပြင်းထန်ကြောင်းဆရာဝန်တွေကပြောပါတယ်။သေဆုံးသွားသူရဲရရှိကြီးကဘလူးချစ်တန်ပြည်နယ်ကစစ်သွေးကြွရည်နဲ့ခွတ်တွယ်ရေးလိုရှာသူတွေကိုဖမ်းဆီးရမှာအဓိကတာဝန်ယူရသူဖြစ်ကြောင်းလည်းဒေသခံရဲတပ်ဖွဲ့အရှိတူကပြောဆိုထားပါတယ်။
အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာတော့လေထုညဉ့်ညမ်းမှုတွေဟာအန္တရာယ်ရှိတဲ့အဆင့်ထိရောက်လာနေတဲ့အတွက်အစိုးရကသတင်းတစ်ဖက်လုံးကျောင်းတွေကိုပိတ်ထားလိုက်သလိုကားတွေအသုံးပြုမှုတွေကိုလည်းကန့်သတ်လိုက်ပါတယ်။ကားတွေကိုစုံကနန်းမာကနန်းခွဲပြီးရက်အလိုက်အသုံးပြုရမယ့်အစီအစဉ်ကိုတနင်္လာနေ့ကစလို့၅ရက်ကြာစတင်အကောင့်အထည်ပေါ်မှာဖြစ်ကြောင်းတေယူပို့ဆောင်ရေးဝန်ကြီးကဒီကနေ့ပဲပြောပါတယ်။ကျန်းမာရေးထိခိုက်နိုင်တဲ့အခြေအနေမရှိပေမဲ့လည်းအိန္ဒိယနိုင်ငံသားရှိထိခိုက်နိုင်တဲ့အခြေအနေရှိပေမဲ့အိန္ဒိယနိုင်ငံသားတချို့ကတော့အပြင်ထွက်သွားလာလှုပ်ရှားတာတွေဆက်လုပ်နေဥမှာပဲလို့ပြောပါတယ်။ညူဒေလီမြို့တော်မှာစောင့်ရသည့်စဝင်တဲ့အခုလိုအခြေမျိုးဆိုရင်မီးခိုးမြူတွေထူထပ်တာကအဆန်တော်မဟုတ်ပါဘူး။အခုလိုဖြစ်ရတာဟာဒစိမ့်တစ်ပိုင်းအပြင်ကားတွေကနေကာဗွန်ဓာတ်ငွေထုတ်လွှတ်မှုတွေနဲ့စောက်လုပ်ရေးလုပ်ငန်းတွေကထွက်တဲ့အမှုန်အမွှားတွေကြောင့်ဖြစ်ပါတယ်။ပြီးခဲ့တဲ့လကထုတ်ပြန်တဲ့လန်ဆတ်ဆေးဘက်ဆိုင်ရာစာဆောင်ရဲ့အစီရင်ခံစာမှာတော့အိန္ဒိယနိုင်ငံမှာ2015ခုနှစ်အတွင်းလေထုညဉ့်ညံ့မှုကြောင့်တည်ဆုံရသူ2,000+ရှိပါတယ်ရှင
်ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကရော VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာအခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်။တမရုံနဲ့အေအေရခိုင်တပ်တို့ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်အပြစ်မဲ့ပြည်သူအနည်းဆုံး300ကျော်စစ်ဘေးသင့်နေရတယ်လို့ချင်းပြည်နယ်အစိုးရဘက်ကထုတ်ပြန်ပြောဆိုပါရယ်။တိုက်ပွဲကြောင့်အရသာထိခိုက်သေဆုံးမှုရှိသလိုတမရုံဘက်မှလည်းအထိခိုက်တွေရှိတယ်လို့သိရပါရယ်။တိုက်ပွဲကြောင့်ထိခိုက်နစ်နာမှုတွေနဲ့ပတ်သက်လို့ VOA သတင်းတော်မမေခါကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားတာပါ
။ပြီးခဲ့တဲ့နိုဝင်ဘာ2ရက်နေ့ကချင်းပြည်နယ်ပလဝမြို့နယ်ကလတံမြစ်အထက်ပိုင်းမှာရှိနေတဲ့ကုန်းပြင်ကျေးရွာအနီးမှာတက်မတော်ခလာယာ388နဲ့အေးအေးအဖွဲတို့တိုက်ပွဲဖြစ်ပွားတာကြောင့်အခုလိုစစ်ဘေးရှောင်ဒုက္ခသည်တွေထွက်ပေါ်လာခဲ့ရပြီးအသီးသီးနေရဲဆွန့်ကွာထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးဆလိုင်းအိုက်ဇက်ခင်ကပြောပြတာပါ။
လူလို့ဆေးရတော့ကျွန်တော်တို့300ကျော်300နဲ့400ကျားမှာတော့ဟိုထွက်ပြေးတိမ်းရှောင်နေရတဲ့ရှိနေရှိပါတယ်ဒီကျွန်တော်တို့ဒေသခံများနေတယ်ပေါ့လေဆိုတော့ဟိုအဓိကတော့ဟိုပေါ့ဒီကုန်းကျင်းရွာပေါ့နော်ဒီကလတံအစ်ပိုင်းကုန်းကျင်းရွာမှာဖြစ်တာပေါ့လေဆိုတော့ဟိုသူတို့ရှင်းလဝအောက်ရွာစင်တင်းဝရွာစာရှိတဲ့ရွာတက်မှာသူတို့ကလူလို့စိတ်တိတ်ရှောင်နေရတဲ့အနေအထားရှိပါတယ်
ဒီလိုဖြစ်ပွားခဲ့တာကြောင့်ကြောက်ဖြူဆက်မှုလက်မှုတိတ်ပံចောင်းသားတဦးတိတ်ဆုံးခဲ့ရပါတယ်။နောက်ထပ်အရသာ3ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့သူကပြောပါတယ်။ဒီလိုစစ်ဘေးရှောင်သူတွေနဲ့ထိခိုက်ဒဏ်ရာရသူတွေကိုချင်းပြည်နယ်အစိုးရကကူညီထောက်ပံ့မှုတွေလုပ်နေတယ်လို့လည်းသူကပြောပါတယ်
။လုံလောက်စေကတော့ကျွန်တော်ကိနေအစိုးရအနေနဲ့ကတော့မနေ့ကပေါ့နော်မနေ့ကဒီလုံဘူးရွာနားမှာနော်ဤဘက်ကကြည့်လို့ဒဏ်ရာရတဲ့ပြည်သူ3ယောက်เนี่ยตีซ้อมตัวเนี่ยจองตาเตียวป่ะเนาะ GTA จองตาพรุเนี่ยตะเป็ดพรอส่งช่องกุรีปีดาส่งอยู่ดีมาดิแล้วตีซ้อมตัวเนี่ยอัตตีซ้อมตัวเนี่ยจองตาด้วยเจอรู้ปีเนี่ยสู้อ่ะนี่เนี่ยเจ็ด3ทีเนาะถ้าโหกุรีดาส่งให้ไปเลยลุนาตันยายะได้ลุ3รอบเนี่ยเทกา2อู้กูจนรู้เลวาซิงออกมาโหเต็มปุกุกะนี่ไปเลยสู้ยังจะไม่ใช่ป่าวกู ောက်တစ်ယောက်ကတော့ပေါင်မတိုင်းရရပါတယ်အဲ့ရတဲ့အဆူကြီးရမရှိပါဘူးသူတော့ပေါင်မချီဆန်ဟိုတွေ့တာဖြစ်တဲ့အတွက်ကြောင့်လို့စစ်တွေဆေးရုံကိုနော်ဒါပို့ပို့အတွက်ကိုဟိုတမ်တော့ရဟရင်နဲ့ကျွန်တော်ပြန်ဆောင်ပြန်ပို့နော်ကျွန်တော်စီစီနေပါတယ်တိတ်ဆောင်နေတဲ့ဒီတွေအတွက်ကတော့ကျွန်တော်လိုအပ်တဲ့စာဝန်ကြီးရိတ်ခါပေါ့နော်ဆေးဝါးထောက်တာတွေကိုကျွန်တော်အများဆုံးပုတ်ပေးနိုင်ဖို့စီစဉ်သွားမှာဖြစ်ပါတယ
်အပြစ်မဲ့အရတားသိဆုံးမှုကိုအေးအေးရခိုင်တပ်မတော်ចောင်းလို့အစိုးရဘက်ကတော့ပြောဆိုထားပါတယ်အတီမပြုတ်နိုင်တဲ့သတင်းတွေအရာတပ်မတော်ဘက်ကလူ၁၀ဦးကျော်ဟာအေးအေးရခိုင်တပ်မတော်ရဲ့လက်နက်ကြီးထိပြီးသိဆုံးခဲ့ရတယ်လို့သတင်းတွေထွက်ပေါ်နေပါတယ်ဒီသတင်းအတွက်တပ်မတော်သတင်းအမှန်ပြန်ကြားရေးနဲ့အေးအေးဘက်ကိုဆက်သွယ်မေးမြန်းအတီပြုတ်ပေမဲ့အတီပြုတ်နိုင်ခဲ့ခြင်းမရှိပါဘူးချင်းပြည်နယ်မှာနေထိုင်သူတွေနဲ့အမည်မဖော်လိုတဲ့ချင်းလွတ်တော်ကိုယ်စားလှယ်တဦးကတော့ဒီသတင်းကိုအတီးပြုတ်ကြပေမဲ့ကာယကံရှင်တွေဘက်ကတိကျအတီးပြုတ်နိုင်တာမရှိခဲ့ပါဘူး။ဒါနဲ့ပတ်သက်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးဆလိုင်းအိုက်ဇက်ခင်ကထိခိုက်ဒဏ်ရာရရှိခဲ့တာတွေမှန်ပေမဲ့အရေးအတွက်နဲ့တေဆုံးမှုစည်ရင်းအပေါ်မှာတော့တိကျအတီးပြုတ်ချက်ပေးလို့မရပဲတပ်မတော်ဘက်ကအတီးပြုတ်ပေးမှသာသတင်းအတီးဖြစ်မယ်လို့သူကခုလိုပြောပါရယ်
။ဒီကာမရ28ကတပ်မတော်တပ်စီနေလိုက်ပါလာတဲ့ဆယ်လီနဲ့ဒီအရတားတွေစီးနေလိုက်ပါတဲ့ဆယ်လီနှစ်ခုကိုပြစ်တာပေါ့လေဒီဘက်ကပြစ်တာပေါ့တပ်ဖက်ကလည်းအထိခိုက်ရှိပါတယ်ဟုတ်ကဲ့အဲ့ဒါကတော့တပ်ဖက်ကိုနော်မြင်းမြန်းစီချင်ပါတယ်တကယ်တော့တပ်ဖက်ကလည်းအထိခိုက်ရှိပါတယ်အဲ့ဒါကတော့ကျွန်တော်တို့တပ်ဖက်ကအတီးပြူတာပဲတိုင်းနော်ဒီတိုင်းဖက်ကတပ်နော်ဖက်ကအတီးပြူတာပို့ကောင်းပါလိမ့်မယ
်လက်ရှိမှာထိခိုက်တန်ရာရသူတွေဟာပလဝဆေးရုံမှာစေကူတာမှုခံယူနေရပါတယ်။အေးတဲ့ရာသီကိုရောက်နေတာမို့တိုက်ပွဲရှောင်ပြည်သူတွေအတွက်အရေးပေါ်ကူညီထောက်ပံ့မှုတွေပြုလုပ်ပေးနိုင်ဖို့အပူတပြင်းလိုအပ်နေတယ်လို့လည်းဆလိုင်းအိုက်ဇက်ခင်ကပြောပါရယ်။လက်ရှိစစ်ဘေးတဲ့ဒုက္ခသည်တွေစရင်ဟာလည်းအတိအကျကောက်ဖို့ခက်ခဲနေတဲ့အပြင်ကူညီကယ်ဆယ်ရေးလုပ်ဖို့မှလည်းအခက်အခဲတွေရှိနေသေးတယ်လို့ဆလိုင်းအိုက်ဇက်ခင်ကပြောဆိုထားပါရယ်ရှင်
။ဗီဒီယိုသတင်းတော့မိခရဲ့သတင်းပေးပို့ချက်ဖြစ်ပါရယ်။အခုတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါ။ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မော်အုပ်စုထဲပအိုးအမျိုးသားအဖွဲ့ PNO ပိုင်ဆိုင်တဲ့ကုမ္ပဏီနေမြေထဲမှာရေမစေးကြောက်ရှာဖွေရင်းပြစ်ခတ်မှုရိုင်းနှံမှုတွေဖြစ်ပွားပြီးရေမစေးကြောက်ရှာသူ2ဦးနဲ့ရဲ2ဦးသေဆုံးခဲ့ရပါတယ်။ဒီအတွက်ရေမစေးသမားတွေကိုအရေးယူဖို့လှုံ့ဆော်နေတယ်လို့သိရပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့လာပါတယ်
။ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မော်အုပ်စုနတ်မော်ကြီးရွာမှာနိုဝင်ဘာလ6ရက်နေ့ကရေမစေးကြောက်ရှာဖွေသူတွေကကုမ္ပဏီခွင့်ပြုချိန်တဲ့စောပြီးဝင်ရောက်ပြီးတော့ရေမစေးကြောက်ရှာဖွေရာကနေကုမ္ပဏီဆောင်ရဲတွေနဲ့ပြဿနာတက်ပြီးရေမစေးသမားတွေကိုရဲတွေကတနက်နဲ့စတင်ပစ်ခတ်ခဲ့တာပါဒီလိုပစ်ခတ်မှုတွေကြောင့်တဦးသေဆုံးပြီးတဦးကတော့ဒဏ်ရာပြင်းထန်ခဲ့ပါတယ်ဒီအတွက်ပစ်ခတ်သူရဲကိုရေမစေးသမားတွေကဝိုင်းရိုက်မှုဖြစ်ပြီးရဲတဦးသေဆုံးသွားခဲ့တဲ့အကြောင်းဖားကန့်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဒါစီလဆိုင်ကအခုလိုပြောပါတယ်
ပထမဆုံးတေသွားပြီးတဲ့အချိန်မှာအဲ့မှာသူအဲ့ဒီသေသွားတဲ့အချိန်ဆိုတော့အဲ့ရေမစေးသမားတွေကနေပြီးမှအနေနဲ့တော့ကန်သွားတာနေမှာပေါ့အရစကားရဆိုတော့ကန်သွားတဲ့အချိန်မှာသူတို့အဲ့မှာဂျုံဂျုံကြီးရဲ့တပ်ဖွဲ့ကိုသူ့ကိုအတူအကြောင်းနဲ့ပြောပြရင်ပြောရင်းနဲ့အဲ့မှာပြန်မှာကတောက်ကစဖြစ်တော့အဲ့ရဲကိုဝိုင်းရိုက်လိုက်တဲ့အနေအထားမျိုးဖြစ်သွားတာပေါ့အဲ့တိခတ်တာတိခတ်တဲ့အချိန်မှာတယောက်ပေါ့နော်နောက်တစ်ယောက်ကတော့အဲ့ဆေးရုံမှာတေးတယ်လို့ပဲအဲ့လောက်ပဲကျွန်တော်ကြားတယ်နော်အဲ့ရဲနဲ့နောက်ထပ်တယောက်ပေါ့၃ယောက်ပေါ့အဲ့ဖြစ်တဲ့နေရာက PNO ပို့ကုန်ပြီပေါ့
ဒီ CN နဲ့ပတ်သက်လို့ပို့အကုံမီကိုတော့ဆက်သွယ်လို့မရခဲ့ပါဘူး။ဒါကတော့ဖားကန့်မြို့နယ်စိတ်မှုကျေးရွာအုပ်စုမှာဖြစ်ခဲ့တာပါ။ပြီးခဲ့တဲ့3ဘက်ခန့်အော်တိုဘာလအတွင်းမှာပဲဖားကန့်မြို့နယ်လုံခင်းကျေးရွာအုပ်စုဂရေကျေးရွာဘက်မှာလည်းပြစ်ခတ်မှုတွေဖြစ်ခဲ့ပြီးရေမစေးသမား9ဦးဟာလုံခြုံရေးတွေရဲ့ပြစ်ခတ်တာခံရပြီးတေဆုံးခဲ့ရတယ်လို့ကုမ္ပဏီကပစ္စည်းတွေလည်းရေမစေးသမားတွေကဖျက်ဆီးတာကိုခံခဲ့ရပါတယ်။ဒီဖြစ်စဉ်တုန်းကလည်းရေမစေးသမားတွေကိုဖမ်းဆီးအရေးယူတာခံခဲ့ရတယ်လို့ဆိုပါတယ်။
ပထမအချိန်တို့ရင်သေးသမား9ယောက်သေးတယ်အဲတုန်းကလည်းရဲတဲ့နဲ့ဥသုံးချင်ရတာပေါ့နော်အဲဒီခေါက်ကပြစ်သုံးလုံးကုန်ပြီလုံးချင်းဘက်မှာပြစ်ပြတဲ့ဟာအဲအဲ့ဒါနဲ့ဆက်တွဲပြီးအဲ့ဒီမှာကြတော့ကုမ္ပဏီကရန်တရားတွေကလည်းပြက်စီးတယ်လေပြက်စီးသွားတဲ့အတွက်အဲတို့ရန်တရားတွေကိုပြက်စီးတဲ့အတွက်ကုမ္ပဏီကနေမှတိုင်တဲ့အချိန်ကြတော့အဲပုဂ္ဂိုလ်တွေကိုပေါ့နော်တို့တရားဥပဒေအရတို့ဆောင်ရွက်တဲ့အနေအထားမျိုးပေါ့
ဒီနေ့လာနေ့ကဖြစ်ရတဲ့ပတ်သက်လို့ရင်စေးသမားတွေကိုအေးအေးယူဆောင်ရွက်ဖို့လူသုံးဦးထက်မနည်းကိုဖမ်းဆီးစစ်ဆေးမှုတွေလုပ်ဆောင်နေတယ်ဆိုပြီးနတ်မော်ရွာသားတူကအခုလိုပြောပါတယ်
။အေးရင်စေးမကနဲ့ပတ်သက်တဲ့ဥစ္စာပဲတရတော့လက်ခံတော့တင်လာတော့၃ယောက်ဖမ်းတယ်လို့လောလောဆယ်၃ယောက်ဖမ်းမိချတယ်လို့ပြောတာပဲ။တချို့ကလည်းဒီဖမ်းဆီးတာပေါ့နော်အန်ဒူဆက်မျိုးတော့လုပ်တော့
ဒီလိုပြစ်ခတ်မှုနဲ့ဖမ်းဆီးစစ်ဆေးနေတဲ့အနေအထားနဲ့ပတ်သက်လို့ဖားကန့်ရဲစခန်းကိုဆက်သွယ်တဲ့အခါမှာတော့ရဲစခန်းကတာဝန်ကျသူကတော့ဒီကိစ္စကိုဖြေကြားဖို့အတွက်တာဝန်မရှိသေးတဲ့ကြောင့်နဲ့ Tawin Shire, Pakan Sakamugata, Piso Nima Pite, so be Biwega Satuzima Piosu Kevare. Pakan Munere Maro, Yimisato Shapwe to the Tongan and Shibi, a lot of Betana Muri Shida Jang, Tao Shapwe Muri Satin at Chene, Bidani Chemuma, Dilu Pieti, Pikamuri Pile Shide, so be Pine Lutro Gosle, Utahila Sanga Suvare. Sawin Yi Chate Luna Jang. Chao Saint Twitter Ditari Ma, Yamanang and Nabiaga. The nine of my Chao Saint Tuporari. Ye must say Chao Shapi Duriga, Amya Biashi Niraba. Chao Saint Tupoguinat Hare Gomriga. Tuporting will sound be. Ye must say Chao Shapi Durigale, Amya Biashiware. Theatre, any Lumio, Chao Saint Twitter Ditari Ma. Machakanazo the Lu, Lunio Yeta Porine. Pretty Bacapita Muri. Ye must say Chao Shapi Durigale. Once I eat to Aniego Machibe. Ye must say Chao Shapi Dara.
ဒီစားပုံပြောကြလို့တိတ်ဆုံးမှုတွေလည်းမကြကနာဆိုသလိုရှိနေပါတယ်ရှင်ပြည်ဝေဒရင်နောက်မှာအရေးမှဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားပါမယ်အမေရိကန်သမ္မတဒိုနယ်ထရမ့်ကမြောက်ကိုရီးယားအစိုးရကိုလူသက်အစိုးရလို့ခေါ်ဆိုလိုက်ပြီးကမ္ဘာကြီးနဲ့အာရှဒေသကိုမြောက်ကိုရီးယားရဲ့ကြီးမားတဲ့ချင်းချောက်မှုကနေလွတ်မြောက်အောင်အမေရိကန်နဲ့တရုတ်ဆိုးရွားလို့ပူးပ ဲ့ VOA အင်ဗျူရိုသတင်းတောက် Steve Harmon သတင်းပေးပို့ထားတာကိုကိုရနိုင်ပြောပြမှာပါ
nuclear လက်နက်နဲ့ပယ်ထိန်တက်ဒုံးတွေတည်ဆောက်နိုင်အောင်မြောက်ကိုရီးယားကမြန်မြန်ဆန်ဆန်လုပ်နိုင်ခဲ့တဲ့အခွင့်အရေးရခဲ့တာမျိုးလို့အတိတ်ကအမှားမျိုးပြန်မလုပ်မိဖို့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားသဘောတူလက်ခံထားတယ်လို့သမ္မတ Trump ကကြေညာခဲ့ပါတယ
် The entire civilized world must unite to confront the North Korean
မြောက်ကိုရီးယားနိုင်ငံရဲ့ယူသွေးမှုတွေကိုယဉ်ဆိုင်မှုယဉ်ကျေးတဲ့ကဘာကြီးတစ်ခုလုံးအနေနဲ့တစ်စီးတစ်လုံးနဲ့ရှိရမှာဖြစ်ပြီးဒီကဘာလုံးကကျွန်တော်တို့ကိုစောင့်ကြည့်နေကြပါတယ်
ဒါပေမဲ့တရုတ်သမ္မတရှီကျင့်ဖင်ကတော့မြောက်ကိုရီးယားရေးနဲ့ပတ်သက်ပြီးတတိထားပြီးထိန်းသိမ်းသိမ်းသိမ်းပြောဆိုသွားခဲ့ပါတယ်
။关于朝鲜半岛核问题我们重申
ကိုရီးယားကျွမ်းဆွယ်ကနျူကလ িয়ার ရေးကိစ္စနဲ့ပတ်သက်ပြီးပြောရရင်ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার လက်နက်ဖြုတ်သိမ်းရေးအောင်မြင်ဖို့နဲ့နိုင်ငံတကာနျူကလ িয়ার လက်နက်မပြန်ပွားရေးသဘောတူညီချက်အတိုင်းလှုပ်ဆောင်သွားဖို့တန်နိုင်တဲ့အခိုင်အမာချမှတ်ထားတယ်ဆိုတာကျွန်တော်တို့အနေနဲ့ထပ်လောင်းပြောချင်ပါတယ်။နှစ်ဖက်စလုံးကကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေအတိုင်းဆက်ပြီးတော့တည်တည်ကြကြနဲ့အပြည့်အဝအကောင့်ထည့်ဖော်သွားမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲနှစ်ဖက်စလုံးအနေနဲ့ဆွေးနွေးညှိနှိုင်းမှုတွေကနေတဆင့်အပြေရှားနိုင်အောင်ဆက်လက်လှုံ့ဆော်သွားမှာဖြစ်ပါတယ်
။အစောပိုင်းတော့သမ္မတ Trump ကတရုတ်ခေါင်းဆောင်နဲ့ဆွေးနွေးပြောဆိုမှုအတွင်းမှာမြောက်ကိုရီးယားကိစ္စအပါအဝင်တခြားကိစ္စရပ်တွေမှာလည်းအလွန်ကောင်းမွန်တဲ့တိုးတက်မှုတွေရခဲ့တယ်လို့ပြောပါတယ်။
And I do believe there's a solution to that.
ဒီစားနေပတ်သက်ပြီးတော့ဖြည့်ရှင်းနိုင်မယ့်နည်းလမ်းရှိမယ်လို့ကျွန်တော်ယုံကြည်ပါတယ်
။တရုတ်သမ္မတရှီကအမေရိကန်သမ္မတ Donald Trump ကိုနိုင်ငံတော်အခမ်းအနားတွေကျင်းပရာပြည်သူ့ခမ်းမရဲ့အပြင်ဘက်မှာကော်ဇော့နီခင်းပြီးကြိုဆိုခဲ့တာဖြစ်ပြီးတော့အချိန်ထဲမှာပဲတရုတ်နိုင်ငံတော်စစ်တီးဝိုင်းကလည်းနိုင်ငံနိုင်ငံတော်သချင်းတွေကိုတီးမုတ်အမြောက်တွေပစ်ဖောက်ခဲ့ကြသလိုတရုတ်ကျောင်းသူကျောင်းသားလေးတွေကလည်းနိုင်ငံအလံတွေကိုဝေယမ်းပြီးတော့ကြိုဆိုခဲ့ကြတာဖြစ်ပါတယ်။ဒါပြင်သမ္မတနှစ်ဦးဟာကုန်သွယ်ရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးမညီမျှမှုတွေရှိတယ်ဆိုပြီးအမေရိကန်ဘက်ကအချိန်တော်ကြာကလေးကပြောဆိုလာခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးမှာအမေရိကန်ရဲ့ကုန်သွယ်ရေးလုံငွေပြမှုဟာနှစ်စဉ်မယုံကြည်နိုင်လောက်အောင်ကိုအမေရိကန်ဒေါ်လာဘီလီယံရာပေါင်းများစွာရှိပြီးဒီလိုမညီမျှမှုတွေဖြစ်အောင်အရင်အမေရိကန်အစိုးရတွေကခွင့်ပြုခဲ့တာဖြစ်တယ်လို့သမ္မတ Trump ကပြောပါတယ
် But I don't blame China
ကျွန်တော်အနေနဲ့တရုတ်နိုင်ငံကိုပြစ်မတင်ပါဘူးနိုင်ငံတစ်ခုကသူတို့ရဲ့နိုင်ငံသားတွေအတွက်တခြားနိုင်ငံတစ်ခုအပေါ်မျက်ထုတ်တာဘယ်သူကပြစ်တင်နိုင်မလဲ
တရုတ်သမ္မတရှီကျင်းဖင်ကတော့နိုင်ငံကုန်သွယ်ရေးသဘောတူညီချက်တွေနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်ရေချဲလန်တာတီဟာ全球經濟
တရုတ်နဲ့အမေရိကန်ဟာကမ္ဘာအကြီးဆုံးစီးပွားရေးအင်အားကြီးနိုင်ငံနှစ်ခုဖြစ်ပြီးကမ္ဘာစီးပွားရေးကြီးထွားလာဖို့မောင်းနှင်ပေးတဲ့အရေးပါတဲ့ရန်နေရာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေးတွေကိုနောက်ထပ်တိုးချဲ့ဖို့နိုင်ငံတော်အစ်စ်စီးပွားရေးမူဝါဒဆိုင်ရာရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေးအားကောင်းအောင်လုပ်ဖို့ကောင်းမွန်တည်ငြိမ်နဲ့မျှတတဲ့စီးပွားရေးနဲ့ကုန်သွယ်မှုဆက်ဆံရေးတွေဖြစ်ပေါ်လာအောင်လှုံ့ဆော်သွားဖို့လိုအပ်ပါတယ
်။သမ္မတ Trump ရဲ့တရုတ်နိုင်ငံခီးစဉ်တွင် American Dollar 250 billion တန်ဖိုးရှိတဲ့စီးပွားရေးသဘောတူညီချက်တွေကိုလက်မှတ်ထိုးနိုင်ခဲ့ကြတယ်လို့ခေါင်းဆောင်နှစ်ယောက်စလုံးကပြောနေကြပေမဲ့လည်းအဲ့ဒီနားလည်မှုစာချုပ်လာတွေဟာမဖြစ်မနေလိုက်နိုင်အောင်သဘောတူညီချက်တွေမဟုတ်တာကြောင့်တကယ်လက်တွေ့မှာတော့ဖြစ်လာနိုင်ခြင်းမှဖြစ်လာနိုင်မယ်လို့ပြောပါရခင်ဗျာ
ကိုရနိုင်ပြောပြခဲ့တာပါခင်ဗျာ။တစ်ဆက်တည်းတင်ပြချင်တာကနိုင်ငံတကာခေါင်းဆောင်တွေတက်ရောက်ကြမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတကာကုန်သွယ်ရေးဆိုင်ရာအရေးပါတဲ့မိကွန်းတရက်ပြောကြားမှပါပို့ရှိပါတယ်။ Indo Pacific ဒေသတွင်းလွတ်လပ်ပွန်းလင်းမှုအပေါ်သူ့ရဲ့ရှုမြင်ချက်တွေကိုသမ္မတကချပြလိမ့်မယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့လည်းကုန်သွယ်ရေးနဲ့ပတ်သက်လို့သမ္မတထရမ့်ရဲ့အရင်ကပြောဆိုချက်တွေကြောင့်အာရှခေါင်းဆောင်တွေဘက်ကတော့အမေရိကန်အတွက်ဒီဒေသကမဟာဗျူဟာအရရောစီးပွားရေးအရပါအရေးပါတာကိုသမ္မတထရမ့်သဘောပေါက်နားလည်မှုရှိသလားဆိုတာကိုနားထောင်ကြမယ်လို့သုံးသက်သူတွေပြောဆိုနေကြပါတယ် VOA သတင်းနောက်မေအာဂီစာရဲ့စူးစီးတင်ပြချက်ကိုမတ်တင်ဂီထက်ကပြောပြမှာပ
ါဟုတ်ကဲ့ပါရှင်ဗီယက်နမ်နိုင်ငံဒါနန်မြို့မှာဒီသတင်းပတ်မှာကျင်းပတော့မယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC နိုင်ငံ22နိုင်ငံကခေါင်းဆောင်တွေတွေ့ဆုံကြမှာပါဒီနိုင်ငံအလုံးပေါင်းကကမ္ဘာလူဦးရေနဲ့ကုန်သွယ်ရေးရဲ့ထက်ဝက်ပမာဏရှိတာပါအရင်အမေရိကန်သမ္မတဘရက်ကိုဘားမှာအတွက် APEC ဆိုင်ရာကိစ္စတွေကိုဆောင်ရွက်ပေးခဲ့သူ CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကအာရှစီးပွားရေးဆိုင်ရာအကြံပေးမက်ထရူကွန်မန်ကတော့အခုလိုပြောပါတယ်
It's a really important part of the world where a lot of our economic future will be determined.
ဒီဒေသကတကယ်ကိုအရေးကြီးတဲ့ဒေသဖြစ်ပါတယ်။ကျွန်တော်တို့ရဲ့အနာဂတ်စီးပွားရေးမှာအများကြီးအဆုံးဖြတ်ပေးမှာဖြစ်သလိုဒေသရင်းရေပြင်ပိုင်နဲ့ပိုင်ဆိုင်မှုငြင်းပွားမှုတွေနဲ့အတူမြောက်ကိုရီးယားရဲ့ချင်းချောင်းမှုနဲ့အတူဒီဒေသတွင်းမှာတပ်ဖွဲ့ဝင်6000ချထားပြီးတော့လုံခြုံရေးဆိုင်ရာကိစ္စရပ်တွေလည်းရှိနေတာကြောင့်အခုခီးစဉ်အတွင်းချိန်ကြီးရမှာတွေအများကြီးရှိပါတယ်။
အမေရိကန်သမ္မတထရမ့်ဘက်ကကုန်သွယ်ရေးနဲ့ပတ်သက်ပြီးတင်းတင်းမာမာပြောဆိုထားပြီးပစိဖိတ်သမုတ်တရားရပ်ဝင်းနိုင်ငံများပူးပေါင်းဆောင်ရွက်မှု TPP ကနေနှုတ်ထွက်ခဲ့တဲ့ဆုံးဖြတ်ချက်ကြောင့်ဒေတာတွင်အမေရိကန်ရဲ့အခန်းကဏ္ဍအပေါ်စိတ်ချယုံကြည်ရမှုကိုအာရှခေါင်းဆောင်တွေဘက်ကစောင့်ကြည့်ကြမှာဖြစ်တယ်လို့လဲမက်ထရူကွန်မန်ကအခုလိုဆက်ပြောပါတယ်
I think that was a real blow to our credibility in the region and I think we need to replace it with
ဒီကိစ္စကြောင့်ဒေတာအတွင်းမှာအမေရိကန်ပေါ်ယုံကြည်လေးစားမှုကိုထိခိုက်စေခဲ့ပြီးဒီနေရာမှာတခုခုနဲ့အစားထိုးဖို့လိုအပ်တယ်လို့ကျွန်တော်ကတော့ရှုမြင်ပါတယ် TPP မဟုတ်ရင်တောင်မှအာရှနိုင်ငံတွေယုံကြည်လက်ခံနိုင်မဲ့စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာမဟာဗျူဟာတရက်လိုအပ်ပါတယ်ပုံမှန်လင်းလင်းပြောရရင်အခုချိန်ထိအမေရိကန်အစိုးရဘက်ကချမပြသေးပါဘူးဒါကြောင့်လည်းအခုခီးစဉ်မှာသမ္မတထရမ့်အနေနဲ့ဒါကိုလုံနိုင်တဲ့အခွင့်အလမ်းကောင်းပါပဲ
ဒီသတင်းပတ်အတွင်းအမေရိကန်နဲ့တရုတ်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့တွေတွေ့ဆုံခဲ့ကြသလိုမျိုးနှစ်ဖက်အကျိုးတူသဘောတူညီချက်တွေကအမေရိကန်ရဲ့အဓိကဦးစားပေးကိစ္စတွေဖြစ်ပြီးကုန်သွယ်ရေးမညီမျှမှုကိုရှော့ချနိုင်ဖို့ရည်ရွယ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောကြပါတယ်။အမေရိကန်ကုန်သွယ်ရေးဝန်ကြီးဝေဘာ ရော့စ်ကအခုလိုပြောပါတယ
်။ As you know, addressing the imbalance in China
တည်ကြတဲ့အတိုင်းပါပဲ။တရုတ်နဲ့ကုန်သွယ်ရေးမညီမျှမှုကိုသမ္မတထရမ့်နဲ့သမ္မတရှီတို့ပူးပေါင်းဖြေရှင်းရေးအဓိကဦးစားပေးဆွေးနွေးခဲ့ကြပြီးတော့ကုမ္ပဏီတွေအတွက်မျှတာတဲ့အပြန်အလှန်ဆက်ဆံရေးမျိုးဖြစ်လာရေးကတူညီတဲ့ရည်မှန်းချက်ဖြစ်ပါတယ
်။ဒါပေမဲ့လည်းနိုင်ငံတစ်နိုင်ငံနဲ့တစ်နိုင်ငံတော့မတူပါဘူး။ APEC အတွင်းရေးမှူးအဖွဲ့ရဲ့အကြေကဲအလန်ဘောလတ်ကတော့အခုညီလာခံကသဘောတူညီချက်သစ်တွေရရှိရေးအတွက်ကြိုးပမ်းလို့ကောင်းတဲ့နေရာပါလို့ပြောပါတယ်
။ There's a complicated noodle bowl in Asia, noodle bowl of agreements.
အရှက်ဒီသားမလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေကတိတ်ကိုရှုပ်ထွေးနေပါတယ်။ကျွန်တော်အနေနဲ့ပိုကောင်းတဲ့နီလန်းနဲ့ဆန်းနိုင်ပါတယ်။ဒေသရင်းကနေလုံနည်းလုံအောင်နဲ့ရယူဆန်းသက်ပြီးဒီထဲတစ်ခုကလှုပ်ဖြစ်တယ်ဆိုရင်အားလုံးကတုံးကြမှာပါ
။အမေရိကန်သမ္မတလာရောက်မှုကအရေးကြီးတဲ့အချက်ဖြစ်ပြီးအနာဂတ်ဆက်ဆံရေးကိုပုံဖော်နိုင်မယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။ CSIS ကမက်ထရူကွန်မန်ကတော့အခုလိုပြောပါတယ်။
Well they want an America that's engaged in the region in all
America အနေနဲ့ဒေသတွင်းမှာထဲထဲဝင်ဝင်ထိတွေ့ဆက်ဆံစေဖို့သူတို့ကလိုလားကြတာပါသူတို့ကဒါကိုမြင်ကျင်ကြတာဆိုတော့သမရအဲ့ဒီကိုသွားတာဟာကောင်းပါတယ်ဒါကအရေးလဲကြီးပါတယ
်ဒါပေမဲ့လည်းမနေ့ပြန်တောက်ကြနေသမရထရမ့်မင်ကွန်ပြောတဲ့အခါမှာတော့စီစဉ်ထားတဲ့မင်ကွန်မူချမ်းအတိုင်းဖြစ်ပါမလားဆိုတာကတော့ပထမဆုံးသောစမ်းသပ်မှုကြီးဖြစ်ပါတယ်လို့လည်းမစ္စတာဂွမင်းကပြောဆိုသွားပါတယ်ရှင်
မတင်ကြီးတိုက်ကနေပြီးတော့ APEC ညီလာခံအကြိုမှာဒီဆွေးနွေးကြမယ့်အကြောင်းနဲ့ပတ်သက်ပြီးပြောပြသွားတာဖြစ်ပါတယ်။မကြာခင်ဒုတိယပိုင်းထုတ်လွှင့်မဲ့နိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဥရောခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းရင်လည်းဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးဖို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ဂျာတာပရိနိညဘက်အစီအစဉ်တွေကို9စင်နိုင်အထိလိုင်းနူမီတာ25 kHz 11965လိုင်းနူမီတာ32 kHz 633ညလိုင်းနူမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်တဲ့ပြင်တိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာတော့
တင်လီကလာတွေကိုပြန်ပြီးလက်ခံမယ်ဆိုလို့ရှိရင်ကျွန်တော်မူကနေရာတိုင်းကျွန်တော်ဒီတိုင်းသားကြည့်ရတဲ့နီနီကာနေလို့ရှိရင်တို့ရတဲ့နောက်ဆက်တဲ့ပြဿနာတွေအများကြီးပြန်ရှိလာတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံမယ်ကိစ္စမှာဒေသခံတိုင်းရင်းသားတွေရဲ့သဘောထားဘယ်လိုရှိသလဲဆိုတာကိုတိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာကြားရပါမယ်အခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအလှရောက်လာပါပြီဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာဂျပန်အိုးနှောက်ရောင်ကာကွယ်ဆေးနိုင်ငံတော်ဟန်ထိုးပြီးတော့မဲ့အကြောင်းကိုတင်ပြထားပါတယ်ဂျပန်အိုးနှောက်ရောင်အဖြစ်များတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်ပြီးဒီရောဂါအဖြစ်များတဲ့ကလေးလူငယ်လူရွယ်တွေကိုနိုဝင်ဘာလလယ်နဲ့ဒီဇင်ဘာလတွေမှာကာကွယ်ဆေးကိုအခမဲ့ထိုးပြီးတော့မှာမို့လက်မလွတ်မိစေဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်ဒီအကြောင်းကလေးအထုကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်သားဌာနမှူးဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားတာပါ
โอเคปมุขดาราซอเวครับเราတို့မြန်မာနိုင်ငံမှာမကြာခင်ဒီဂျပန်အုံနောက်ရောင်ကာကွယ်ဆေးအစုလိုက်ကြလိုက်ပါဆရာเนาะထိုးဖို့ရှိတယ်လို့ကြားတဲ့အတွက်ဆရာကြီးဒီကာကွယ်ဆေးထိုးဖို့ကဘယ်လိုအရေးပါလဲဆရာကြီ
းအကြောင်းရင်းမှာကျွန်တော်တို့ဒီနေမှာနေမှာအကြောင်းချေပြုပေါ့เนาะဆိုတော့ငါးနှစ်ကစံကမ်းနဲ့ကလေးတွေကိုဂျပန်အုံနောက်ရောင်ကာကွယ်ဆေးထိုးပါမယ်ဒီဇင်ဘာလမှာဆိုလို့ရှိရင်တော့ဒီငါးနှစ်ယောက်ကလေးပေါ့ကိုလာငါးနှစ်ယောက်ကလေးနောက်ကျောင်းမနေတဲ့ကလေးပထမချိန်ကိုရောကလွတ်သွားတဲ့ကလေးလေးပေါ့နော်အထူးဖြစ်တဲ့ကလေးလေးပေါ့အဲ့ဒါလေးကိုတာဝယ်ပြီးထိုးပေးပါမယ်ဒါတော့အစုလိုက်ကျုံလိုက်ပါနော်ကျောင်းဆိုရင်တော့ကျောင်းနေမှာထိုးမယ်ဒီကျန်တဲ့ဒီဇင်ဘာလထဲမှာတော့ဒီရက်ွက်အခြေကြီးပေါ့နော်လက်ွက်တွေမှာစုရတယ်လို့ဒီဒေသမှာကျမ်းမာရေးတော့ပါတော့ပေါ့နော်အဲ့လိုနေရာနေပါပြီးတော့ထိုးပေးမှဖြစ်ပါအဲ့တော့ဂျာဗန်လို့တော့လဲဆိုတော့ဒီစုလိုက်ကျုံလိုက်ကာကွယ်ရေးကကျွန်တော်ဒီပါလုံးနာရုံတော့ဖြစ်များတဲ့ကုလားလေးစကားနဲ့ပေါ့နော်အဲ့ဒါတွေကိုထိုးပြသွားအောင်ပေါ့ပါလုံးနာရုံကဖြစ်ပေါ်လာရင်အများဆုံးမလဲမဟုတ်ဘူးဒါပေမဲ့ဒီဒီကုသရာကျပါတော့ပြင်းတဲ့ရုံမှာဖြစ်တယ်ဒီတဲ့နေချင်းပါလုံးနာရုံဆိုရင်ကုသစရာတိကျပေါ့ဗိုင်းရပ်စ်ကိုတည်နေတဲ့ဆေးရမရှိဘူးတော့ဒုတိယအဆုံးလာတော့တည်ကျောင်းနေပြီးတော့ခြံနဲ့ရှင်တဲ့လူတွေမှလည်းတစ်ခါလောက်ကအမဘုနာအောင်တို့ကြည့်ရပါလေအဲ့တော့ဆောင်းအောင်ကြဖြစ်တာလို့နောက်ပြီးတော့ကြတက်တာလည်းနော်ဒီဂျောစရယ်လာဆက်ကင်ခလေးခပ်နေမှာအဲ့လိုမျိုးကျွန်တော်တို့ဒီဆေးကိုထိုးလို့တာဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာကြီးဒီကောက်ွယ်ဆေးဟိုထိုးတင်တယ်ပေါ့ဆရာနော်အခုလိုဒီအသက်အမြဲပြင်းပြင်းထန်ထန်ရှိနေတဲ့အတွက်ပေါ့ကောက်ွယ်ထတာကဟလာဖြစ်လာလို့ရှိကနာဒီအသက်နဲ့ချီချီမမကျောင်းရတာထက်အများကြီးတက်တာလည်းပါဆရာနော်အဲ့တော့ဒီကာကွယ်ဆေးထိုးတဲ့အတွက်အန္တရာယ်ရှိနိုင်တဲ့နေထားပါရှင်လားဆရာ
ဒီကာကွယ်ဆေးကထိုးခဲ့တာတော့ကြာပါပြီဒုတိယကစားချက်ကဒီအမေရိကန်စစ်သားတွေကိုကာကွယ်ဖို့အတွက်သာထိုးခဲ့တယ်ဒီတော့အဲ့ဒါဆေးပုံစံအဟောင်းပေါ့နော်ဒါပေမဲ့နောက်ပိုင်းမှာတော့ပုံစံအစ်စ်ပေါ့အဲ့ဒါလည်းကျွန်တော်တို့တောင်းလာတော့ကျွန်တော်တင်တဲ့အသက်20ကျော်လောက်ရှိပါတယ်ကျွန်တော်ရဲ့89နိုင်ငံတွေမှာလည်းတော်တော်လေးတုံးပြီးသားဖြစ်ပါတယ်အဲ့နိုင်ငံတော်တော်များများပေါ့နော်ဒီတုံးနေပြီးတော့ကဘာကြမ်းမှာပြရလဲကျွန်တော်အင်တာဗျူးကစီဖြစ်ပါတယ်ကျွန်တော်နိုင်ငံမှာလေအဲဒီဥစ္စာကပြန်ထုတ်လို့စေ3000 4000ကျောက်ပါ ကောင်တောင်လည်းပြလဲမှမပါဘူးအဲကျွန်တော်ကဘာလို့ဒီလုံးတိုင်းတာလဲဒါအခမဲ့သူပြောမှာဖြစ်ပ
ါဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီကာကွယ်ဆေးထိုးတဲ့အတွက်ဖြစ်လာနိုင်တဲ့အန္တရာယ်ကမရှိသလောက်ပဲလို့ပြောမှာပါဆရာနော
်ဟုတ်ဟုတ်ကဲ့မရှိသလောက်ပါပဲဒီကာကွယ်ဆေးကဒီလိုဒီလိုလူကြီးများတဲ့နိုင်ငံမှာလည်းသုံးခဲ့တယ်တပြည့်နိုင်ငံသုံးတော့ဒီလိုမှ300လောက်သုံးပြီးပါအဲ့ကျတော့အဲ့ဒါသူအဓိကဖြစ်တဲ့ချက်ကတော့ပါလဲဆိုရှင်ထိုးတဲ့နေရာမှာနားလဲပေါ့နော်ပြန်နိုင်ငံနားမယ်ဖြားမယ်ပေါ့နော်နောက်တော့ကျတော့ခြေဆိုင်မှာတော့ဒီလိုပေါ့ခြေနဲ့မတည့်တဲ့ reaction ကကျိုးရတဲ့မတရားဖြစ်နေတယ်ပေါ့။ဒါလည်းပထမနေပါလေ။ဒီတိုင်းမှာတရားမဖြစ်ပါဘူး။အဲ့တော့ကျွန်တော်ဟိုဒီမိအချင်းပြောတော့အင်မတန်စိတ်ချလုံးကြောင့်ရှိရစီဖြစ်ပါလား
။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုဒီကာကွယ်ဆေးမထိုးမိခဲ့လို့ယောဂဖြစ်လာခဲ့ရောဘယ်လိုမျိုးကြိုတင်ပြီးတော့သိရှိနိုင်မလဲဆရာကြီ
း။ဒီတောင်တော့ယောဂကဒီနည်းကိုဆက်လဲဆိုကျူလက်ဆိုတဲ့ပေါ့။ချင်းပေါ့ပေါ့။ချင်းမုန်းခံရနေခုဆက်တယ်။ဒီဗိုင်းရပ်စ်ပေါ်ကတော့ဒီပင်မရှိနေလို့ဆိုကျက်တူဝတ်ဝတ်ပေါ့ဒီလိုအိပါပွားလဲပေါ့နော်နောက်တော့ကျက်ဒီပုံမှာပြိုင်လို့ဒီလိုရရလဲဆေးဆောင်တဲ့သူတို့တည်းမှာပွားအဲ့ဒီဓာရင်းလို့ဝတ်လို့မျိုးကနေပြီးတော့ချင်းပုံကတိုက်မယ်အဲ့ဒီပုံကဝင်သွားပြီးတော့ကျွန်တော်တို့ရဲ့ဒီချင်းလေးကဟိုလူအသိမကိုက်ဘူးသတိဆန်းလို့ခက်တယ်ချင်းပုံအဲ့ဒီလေဖြစ်ပြီးတော့သူဟိုသွားပြီးတိုက်မယ်တဲ့ခါကျလဲဆိုတော့သူရဲ့ခန္ဓာကိုယ်လေးဒီဗိုင်းရပ်စ်ပုံဝင်သူ့လည်းတော့လည်းခဏတော့မပြောင်းဘူးသူလည်းနေနေပြောင်းတယ်။ဒါပေမဲ့လူကြီးကလည်းတော့တရားပါတော့ဦးတော့ရောင်းမယ်အချိန်ကြောက်တယ်ပေါ့နော်။အဲ့ကျတော့ဒီဘော်ဒီပြင်ထန်တဲ့လက္ခဏာပြောင်းတော့ပြားလဲပြားလဲပြားကြည့်ရဲတက်တယ်သတိလစ်တယ်ပေါ့နော်။အကျော်ဆွဲတဲ့ဒါလေးဖြစ်တယ်ပေါ့။ဟိုဖြစ်တာတော့အများကြီးမဟုတ်တော့မှဖြစ်ဖြစ်ရှင်ကြောက်စရာကောင်းတဲ့ခုကတော့ခက်တယ်ပေါ့။နောက်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့ပတ်ဝန်းကျင်ချင်းလေးကြည့်ရင်ဒီချင်းကမှလေဆုံးနေမှာပေါက်တယ်အော်မြောင်းနေ AI နေ AI နေဘာလို့ပေါက်တယ်ဒီပုံမှာဆိုတော့ဒီမြောင်းနေပေါ့နော်ဟိုတွင်းတဲ့ခွေးချင်အကြီးကြီးရတာမှာပေါက်တယ်ဒါကတော့မြောင်းနေမြောင်းပုတ်တဲ့ AI နေအဲ့မှာပေါက်အဲ့တော့ဆိုတော့ဒီပတ်ဝန်းကျင်အခြေအနေကကျွန်တော်တို့ပတ်ဝန်းကျင်မှာရှိတယ်ဒီနည်းအားဖြင့်ကျွန်တော်တို့မှာအရင်တော့ဖြစ်တာတဲ့လူနာတွေတည်းရှိတယ်အဲ့အုံနောက်ရောင်ပေါ့နော် virus ကိုကြောင့်အုံနောက်ရောင်ဖြစ်တယ်ကလေးတွေကကျွန်တော်တို့အများကြီးပြည်ပါတယ်ဒီနည်းအဲ့ဒါကြောင့်မလို့ဒီဥစ္စာတွေဖြစ်ပေါ်နေတာရှိတယ်ပေါ်နိုင်တဲ့ပတ်ဝန်းကျင်လည်းရှိတယ်သမ္မတံဒီလုံးတိုင်းတာနဲ့သူနောက်ပြီးတော့မြူသားကာကွယ်ဆေးထိုးအစီအစဉ်မှာခဲ့သူမှုဆုံးဖြတ်ခဲ့တာဖြစ်တာ
ဟုတ်ကဲ့ဆရာအခုလိုဒီကာကွယ်ဆေးထိုးတာအပြင်ပေါ့နော်ခုနဒီချစ်ပေါက်ဖွားရနေရာတွေကိုကာကွယ်ခြင်းအဖြစ်ရောဒီရောဂါကိုကာကွယ်နိုင်တဲ့အနေထားရှိလားဆရာ
ချင်းလုံးနည်းနည်းတော့ကြောက်လိုက်ခဲ့တယ်ဘုရားကတော့ဟိုသင်းတဲ့ခွေးချင်းကိုရည်ရည်ရဲတိုင်းမှာပေါက်တာပေါ့ပြီးတော့အိမ်ပါအိမ်ပါဝင်းရဲ့ဘဝနဲ့ပြင်ပြောင်းလို့လက်မထိုးဆိုတော့အဲ့ဒါကြီးကိုသင်္ကေတမှတော့ဖြစ်ပါဒါကလူတို့ချင်းမကိုက်မကန်းအောင်ပေါ့နော်။ဒါဆိုတော့ဒီအိပ်ပုံဝင်နေတာ။ Inside design impregnated let's call. ဒီလိုချင်းတော့တုံးတော့ပေါ့။ဒါနဲ့ဒီမှာဒီဘောလုံးကလည်းအောင်မြင်ပြီးသားသက်သေကြတာ။ခံပါတဲ့ check ပြရတော့ခရောက်တဲ့ကောင်ဝင်ရှိတယ်။ဒီယောဂကိုရှင်းပုံဝင်တဲ့တို့ပြန်ရင်းနေတဲ့ယောဂဖြစ်တယ်။ကုစရာကိုတက်ခြင်းမရှိဘူး။နောက်ဖက်အနေနဲ့ပြီးနိုင်တယ်လို့သုံးကြည့်တာဖြစ်နိုင်တယ်။တို့တော့ကောင်ဝင်နေတဲ့ကောင်ဝင်လို့ရှိရအဲ့တော့ကျွန်တော်တို့တော့ဒီကောင်ဝင်ပြီးဒီကမ္ဘာ့ကျမကြီးဖွယ်ရတဲ့တိုက်တွန်းမှာတော့ကျွန်တော်တို့ပြည်သားနိုင်ငံတွေမှာကျွန်တော်တို့နိုင်ငံနဲ့ပါတယ်ပေါ့ထဲတာတယ်အဲ့တော့ပြည်သားနိုင်ငံတွေမှာဆိုရင်ကောင်ဝင်ကြီးကိုမျိုးသားကောင်ဝင်ကြီးတို့စီမံချက်မှာထည့်သွင်းတယ်ဒါကြောင့်မို့ကျွန်တော်တို့အကောင်ဆက်ချက်ကျွန်တော်ကြီးအစားပြီးချက်မှာပါအဲ့ဒီမထည့်မတိုင်ရင်မထိုးရတဲ့လူတွေကိုကျွန်တော်တို့ကကက်ချပ်လုပ်ခေါ်တော့ဗျာပြန်ပြီးတော့ဆူလိုက်လို့လိုက်ထိုးပေးလိုက်ကြတယ်အဲ့မဲ့ဒီဥစားဒီဒီချိန်မဲ့ထုတ်ပြန်တော့နောက်နေ့ဒီပါတော့ကျွန်တော်ကဆူလိုက်ကြတယ်လက်ထိုးပြန်မှာမဟုတ်ပါဘူ
းဟုတ်ကဲ့အဲ့တော့ဒီတစ်ခါမှထိုးဖို့အထူးအရေးကြီးတာပါဆရာနော
်ထိုးရေးကြည့်ပါ
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးမင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ရပြီးဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုကြားရပါမယ်အိန္ဒိယရဲ့ရှေ့ဘက်စီးပွားရေးဇင်းညံဖြစ်တဲ့အိန္ဒိယမြန်မာနယ်စပ်ဒေသဖွံ့ဖြိုးရေးအခြေအနေကိုဥအောင်ခင်ကသုံးသပ်ရေးသားပြီးတင်ပြထားပါတယ
်မြန်မာစီးပွားရေးမှာတရုတ်ကြီးစိုးတယ်ဆိုပေမဲ့အိန္ဒိယအရေးကြီးပုံကိုမေ့ထားလို့မရပါဘူးမြန်မာနိုင်ငံခြားကုန်သွယ်ရေးမှာထိုင်းတရုတ်နဲ့စင်ကာပူပြီးရင်အိန္ဒိယဟာသဒ္ဒုတ္တအကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ပါတယ်။အိန္ဒိယကမြန်မာပင်မျိုးစုကိုအများဆုံးဝယ်ယူတာကြောင့်ဝ ဝယ်ယူမှုကန့်တလိုက်တဲ့နေပြည်တွင်းပဲစည်းခွက်မှာကမောက်ကမဖြစ်ကုန်ပါတယ်။အိန္ဒိယကပဲဝယ်ယူပြီးတရုတ်ကစီးဆွက်သီးနှံဝယ်ယူပါတယ်။အိန္ဒိယအရှိမျောက်ပိုင်းဟာဘင်္ဂလားဒေ့ရှ်မြန်မာတရုတ်ဘူတန်နဲ့နေပေါ်စတဲ့နိုင်ငံတွေနဲ့ထိတွေ့နေတာမို့စီးပွားရေးလမ်းဆောင်အဖြစ်အသုံးဝင်နိုင်တဲ့ဒေသဖြစ်ပါတယ်။အရှိမျောက်ဒေသဖွံ့ဖြိုးရေးကိုအိန္ဒိယအစိုးရစတင်အကောင့်တွေပေါ်တာမကြသေးပါဘူး။အတံပြင်းတဲ့အစိုးရဟာဂူဝါဟာတီမြို့တော်မှာအရှေ့ပိုင်းဒေသဖွံ့ဖြိုးရေးယုံဖွင့်တဲ့အသည့်စိတ်သက်သန်းလာပါတယ်။ဂူဝါဟာတီနဲ့ဒါကာအင်ဖာနဲ့မန္တလေးခရီးစဉ်ကိုရှင်းနစ်ကစပြီးဘတ်စကားပြေးဆွဲတော့မယ်လို့သိရပါတယ်။ကရတန်ဘက်ဆောင်တေယူပို့ဆောင်ရင်းနဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းမဟာလဲအရှေ့မြောက်ဒေသဖွံ့ဖြိုးရေးမှာအရေးကြီးပါတယ်။အရှေ့မြောက်ဒေသနဲ့ဘင်္ဂလားဒေ့ရှ်အကြားစီးပွားရေးကွန်ရက်ရှိပေမဲ့မြန်မာနဲ့ဆက်သွယ်မှုအားနည်းနေပါတယ
်။လမ်းမဆက်သွယ်ရေးနဲ့တည်ယူပို့ဆောင်ရေးစတဲ့အခြေခံအဆောက်အအုံတိဆောက်ရုံနဲ့တိုးတက်ဖွံ့ဖြိုးလာတာမဟုတ်ပါဘူး။တိုးတက်ဖွံ့ဖြိုးအောင်လုပ်မဲ့လုပ်ငန်းရှင်လူတန်းစားထွန်းကားဖို့အတွက်လိုအပ်တဲ့ပညာရေးကျန်းမာရေးနဲ့စီးပွားရေးအခြေခံလဲကောင်းမွန်ဖို့လိုပါတယ်။ဒါပေမဲ့အိန္ဒိယနဲ့မြန်မာဟာအခြေခံအဆောက်အအုံကိုတော့မတိဆောက်နိုင်ပဲဖြစ်နေပါတယ်။ဒါကြောင့်အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးဟာမဖြစ်စလောက်မို့အိန္ဒိယဟာရေချောင်းကုန်သွယ်ရေးကိုအဓိကထားနေရပါတယ်အိန္ဒိယအရှေ့မြောက်ပြည်နယ်တွေနဲ့မြန်မာပြည်ကိုအပြန်အလှန်အကျိုးပြုတဲ့စီးပွားရေးလုပ်ငန်းတွေရှိမှသာနေဆက်ကုန်သွယ်ရေးထွန်းကားမယ်လို့ယုံကြည်သူတွေရှိပါတယ်တချို့ကလည်းအိန္ဒိယတိုင်းရင်းသားသဘုံရှိနေလို့ကုန်သွယ်ရေးမထွန်းကားတာလို့ထောက်ပြနေကြပါတယ
်ငွေကြေးတန်နိုင်တဲ့မြန်မာပြည်သားတွေထိုင်းနဲ့စင်ကာပူမှာဈေးကူတာမှုခံယူတာကိုလူတိမြင်ပါတယ်အိန္ဒိယမျိုးကြီးတွေမှာခွဲစိတ်ကုသမှုခံယူကြတာတွေလည်းရှိပါတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်မြန်မာနဲ့ဘူတန်နိုင်ငံကလူနာရီအာသပီနဲ့ဂူဝါဟာတီမှာဆေးရုံတက်ကြတာကိုတော့လူတိနည်းနေပုံရပါတယ်အင်ဖာမျိုးရှီဂျာဆေးရုံမှာလူနာ90ရာခိုင်နှုန်းကမြန်မာပြည်ကလာတာဖြစ်တယ်လို့ဆိုပါတယ်အိန္ဒိယအရှေ့မြောက်အရဟာပဝင်းရှင်ဒေသရဲ့ကျမ်းမာရေးမြို့တော်လို့ဖြစ်နေပါတယ်စီးရဲပင်နဲ့ဆေးပညာမှာအစဉ်အတန်းရှိတာကိုအိန္ဒိယနိုင်ငံတွေကအသိအမှတ်ပြုရတဲ့သဘောဖြစ်ပါတယ်။ကျန်းမာရေးမျိုးတော်အဖြစ်လူသိများလို့ပညာရေးမျိုးတော်အဖြစ်အသိအမှတ်ပြုလာအောင်အိန္ဒိယအစိုးရကဖန်တီးပေးတဲ့တယ်လို့ယူဆကြပါတယ
်။အိန္ဒိယပြည်ရှိရဲ့ခီးအတွင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုနိုင်ငံခေါင်းဆောင်တဦးတစ်ဖွဲ့ကြိုးဆိုဧည့်ခံတာကိုကြည့်ရင်ဗမာစစ်တပ်ကိုဦးစားပေးပြီးလက်တွေ့နိုင်ငံရေးကိုအဓိကထားလာတာထင်ရှားပါတယ်။နေဆက်သဘောနှိမ်နှင်းရေးနဲ့ကုံသွဲမှုတိုးမြင့်ရေးဟာမြန်မာနဲ့အိန္ဒိယတို့ဆွေးနွေးတဲ့ကိစ္စဖြစ်ပါတယ်။စကိုင်းတိုင်းမှာခိုလုံလေးရှိတဲ့အိန္ဒိယသဘုံကိုနှိမ်နှင်းရမှာဗမာစစ်တပ်အကူအညီရဖို့ဟာအိန္ဒိယရဲ့ဥတီချက်ဖြစ်ပါတယ်။ဒါပေမဲ့ကချင်ပြည်နယ်မှာမြောက်ပိုင်းမဟာမိတ်တပ်တွေနဲ့ရင်ဆိုင်နေရပြီးရိုဟင်ညာလက်နက်ကင်အဖွဲ့ကိုလည်းနှိမ်နှင်းနေရတာကြောင့်အစိုးရတပ်ဟာနေဆက်ဒေသတိုင်းမှာပြဿနာတွေ့နေရပါတယ်။တရုတ်တင်ပို့တဲ့စစ်ပစ္စည်း80ရာခိုင်နှုန်းကိုမြန်မာဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်ကရယူနေတာဟာအိန္ဒိယသတိထားရမယ့်အချက်တစ်ခုဖြစ်ပါတယ
်။ဗမာစစ်အစိုးရလက်ထက်ကလေးကအပေးအယူလုပ်ပြီးလူချင်းတာကိုရယူနိုင်တဲ့တရုတ်ရဲ့ဩစာအရှိန်အဝါကိုတံပြန်တွန်းလှန်ရေးဆိုတဲ့အိန္ဒိယရဲ့ရည်ရွယ်ချက်ဟာစိတ်ကူးရင်အိမ်မက်အဆင့်တဲ့ပုံမှန်မဟုတ်တာသိကြပါတယ်။ရှိလေရောအရေးတော်ပုံကိုအိန္ဒိယထောက်ခံနေစဉ်ကတည်းကစပြီးတရုတ်အစိုးရအဆက်ဆက်ဟာဗမာစစ်အစိုးရကိုထောက်ခံအားပေးခဲ့ပါတယ်မြန်မာတပြည်လုံးမှာတရုတ်အရှိန်အဟွာပြန့်နှံ့လာတော့မှအိန္ဒိယကဗမာစစ်အစိုးရနဲ့လက်တွဲဖို့ဆုံးဖြတ်တာပါအခုမှအရှေ့မြောက်ဒေသဖွံ့ဖြိုးရေးလမ်းစဉ်ကြောင့်မြန်မာကိုပြန်ပြီးချီးကပ်လာတာဖြစ်ပါတယ်မြန်မာပြည်နဲ့ပတ်သက်တဲ့စီးပွားရေးအခြေခံအဆောက်အအုံတိဆောက်ရမှာလေအိန္ဒိယဟာတရုတ်ကိုမရှင်နိုင်ပါဘူးမြန်မာတရုတ်နယ်စပ်ကတိုင်းရင်းသားတွေငြိမ်းချမ်းရေးလုပ်နိုင်ဖို့တရုတ်ရဲ့အခုအညီယူနေရပါတယ်။အိန္ဒိယကတော့နယ်စပ်ကတိုင်းရင်းသားတပုံပြဿနာမှာဗမာစစ်တပ်အခုအညီယူနေရပါတယ်။အိန္ဒိယဟာဒေသဆိုင်ရာအင်အားကြီးနိုင်ငံဖြစ်တယ်လို့လူကြီးအများဆုံးဒီမိုကရေစီနိုင်ငံကြီးလည်းဖြစ်လို့မြန်မာဒီမိုကရေစီထွန်းကားရေးမှာတာဝန်ရှိသူဖြစ်ပါတယ်။ဒါပေမဲ့ဒီမိုကရေစီမပြောနဲ့နယ်စပ်ဒေသစီးပွားရေးမြင့်တင်ဖို့တောင်းအနိုင်နိုင်ဖြစ်နေပါတယ်ခင်ဗျာ။
ဥုံခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ပြီးခုတစ်ခါတော့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ရပါမယ် BNI ဝိုင်းတော်သားတွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါတယ်
ပစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုံမြို့မှာမြို့တိုင်းသားတွေနေထိုင်ဖို့အိမ်အလုံး40ခန့်ကိုအေရော်ရီတိုင်းအစိုးရကနေဆောက်လုပ်ပြီးသွားမှာဖြစ်ပါတယ်။တမတော်ကနေတင်စီထားတဲ့မွန်ပြည်သက်ပါတီရဲ့တက်တဲ့ gate ခန်းတွေကိုပြန်လည်ပေးအပ်ဖို့မွန်ပြည်နယ်အစိုးရနဲ့တွေ့ဆုံမှုမှာမွန်ပြည်သက်ပါတီဘက်ကနေတင်ပြထားတယ်ဆိုတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတင်းရှောင်နေကြတဲ့မွတ်စလင်နယ်ပါးတွေကိုမြန်မာပြည်အစိုးရကနေစီစစ်လက်ခံပြီးနေရာချထားဖို့ကြိုးပမ်းနေချိန်မှာမောင်နှံမျိုးနယ်မှာရှိတဲ့ရခိုင်တိုင်းသားကျေးရွာတွေကကိုယ်စားလှယ်တွေကနေအတူတူနေထိုင်ဖို့မဖြစ်နိုင်တဲ့အခြေအနေထုတ်ပြန်ချက်တွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်တော်မြို့မှာမြို့တိုင်းသားတွေနေထိုင်ဖို့နေအိမ်အလုံး40ခန့်ကိုအီယာဝတီတိုင်းအစိုးရကနေဆောက်လုပ်ပေးသွားမှာဖြစ်ပြီးလက်ရှိနေအိမ်10လုံးခန့်ကိုစတင်ဆောက်လုပ်နေပြီဖြစ်ပါတယ်နေအိမ်တလုံးကျ30နဲ့80ကြာကုန်ကြဖို့ခန့်မှန်းထားပြီးအေရီတိုင်းအစိုးရကနေအိမ်အလုံး30နဲ့40ကြာဆောက်လုပ်သွားမှာလို့လျှက်စစ်စွမ်းအင်စက်မှုလက်မှုနဲ့လမ်းမဆက်သွယ်ရေးဝန်ကြီးဦးဝင်းထေးကပြောပါတယ်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာကူညီပေးနိုင်ရေးအတွက်အေရီတိုင်းဒေသကြီးကဝန်ကြီးချုပ်ဦးမန်းကျော်နီကဦးဆောင်ပြီးအောက်တိုဘာလ25ရက်နေ့မှာမောင်တော်မြို့ကိုသွားရောက်ကြည့်ရှုခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အနေနဲ့ဦးစားပေးလုပ်ငန်းစဉ်3ရက်အနက်နေအိမ်တွေပြန်လည်ဆောက်လုပ်ပေးရေးကိုစတင်အကောင်အထည်ဖော်နေခြင်းလည်းဖြစ်ပါတယ်
တမ်တော်ကနေတင်စီထားတဲ့မွန်ပြည်တစ်ပါတီရဲ့တက်တီကိတ်စခန်းတွေကိုပြန်လည်ပေးအပ်ဖို့မွန်ပြည်နယ်အစိုးရနဲ့မွန်ပြည်တစ်ပါတီကိုစတဲ့တို့အကြနိုဝင်ဘာ10ရက်နေ့ကမော်လမြိုင်မြို့ပြည်နယ်အစိုးရရုံတွေ့ဆုံပွဲမှာမွန်ပြည်တစ်ပါတီကတင်ပြထားပါတယ်ဖျားသုံးစုတံပြူစေရဲမော်တော်ကားလမ်းပေးရှိမွန်ပြည်တစ်ပါတီကိတ်စခန်းနှစ်ခုနဲ့ကရင်ပြည်နယ်ကြိုင်ရင်စိတ်ကြီးမြို့နယ်ထီဖိုးနိုင်ကျေးရွာရှိမွန်ပြည်တစ်ပါတီအောက်ခွန်ကိတ်စခန်းကိုလွန်ခဲ့တဲ့ဖေဖော်ဝါရီလနဲ့မတ်လ3ပိုင်းကတပ်မတော်စစ်ကြောင်းတွေဖယ်ရှားပြီးဝင်ရောက်နေရာယူလာခဲ့တာပါမွန်ပြည်တစ်ပါတီဘက်မှတင်ပြလာတဲ့အခက်ခဲတွေကိုမွန်ပြည်နယ်အစိုးရအနေနဲ့အထက်ကိုတင်ပြပြီးမှတာပြန်လည်ဖြေရှင်းပေးလို့ရမှာဖြစ်ကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကမီဒီယာတွေကိုပြောပါတယ်ငင်းချိုင်းတိဆောက်ရမှာနှစ်ဦးနှစ်ဖက်ယုံကြည်မှုရရှိနိုင်စေဖို့ NCA လက်မှတ်ရေးထိုးရမှာမွန်ပြည်တစ်ပါတီပါဝင်လာနိုင်ဖို့မွန်ပြည်နယ်အစိုးရအနေနဲ့တိုက်တွန်းထားပါတယ်
ချင်းပြည်နယ်ပလက်ဝအထက်ပိုင်းမြန်မာအိန္ဒိယနယ်စပ်မှာတိုက်ပွဲတွေရက်ဆက်ဖြစ်လာတဲ့အတွက်ဒေသခံတွေကိုခရီးသွားလာခြင်းမပြုကြဖို့ဒီလ9ရက်နေ့မှာရခိုင်တပ်မတော် AA ကကြေညာချက်ထုတ်ပြီးအသိပေးလိုက်ပါတယ်အဲ့ဒီကြေညာချက်မှာကလတန်မြစ်ပီချောင်းနဲ့ကလက်ချောင်းတွေမှာဒေသခံတွေအနေနဲ့ခရီးသွားလာမှုမပြုဖို့မဖြစ်မနေသွားရမယ်ဆိုရင်လည်းတတိကြီးကြီးထားသွားလာကြဖို့ဖော်ပြထားပါတယ်မြန်မာအစိုးရတပ်ကရခိုင်တပ်မတော်အခြေပြုတဲ့နေရာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးမြေပြင်ထိုးစစ်တွေလည်းယခုရက်ပိုင်းအတွင်းအဆက်မပြတ်ဆင်နေတဲ့အတွက်ဒေသခံတွေထိခိုက်မှုမရှိရအောင်အခုလိုအသိပေးထုတ်ပြန်တာဖြစ်တယ်လို့ AA နဲ့နီးစပ်သူတွေကပြောပါတယ်နိုဝင်ဘာလ၁ရက်နေ့ညနေပိုင်းကစပြီးပလက်ဝမြို့နယ်ကုံပြင်ကျေးရွာအနီးစမန်းတလန်တောင်တန်းမှာရခိုင်တပ်မတော်နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲဆက်တင်ဖြစ်ပွားခဲ့ပြီးနိုဝင်ဘာလ၅ရက်နေ့နဲ့၆ရက်နေ့တွင်မှာလည်းမောင်ပုတောင်မှာနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ရခိုင်တပ်မတော်သတင်းနဲ့ပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်
။မွန်ပြည်နယ်ကြိုက်မြို့မြို့နယ်ဖျားတောင်ဒေသရှိမဲကလိုကျေးရွာနဲ့ကော့တွန်ကော့ပနောကျေးရွာအကြားမှာတည်ဆောက်မဲ့ကျွန်းကုမ္ပဏီရဲ့ပြည်လက်မြေစက်ယုံစီမံကိန်းကိုဘယ်လိုအကောင်အထည်ဖော်ဆောင်ရွက်သွားမယ်ဆိုတာကိုချပြရှင်းလင်းစီလိုကြောင်းဒေသခံတွေကပြောကြားပါတယ်ကျွန်းပြည်လက်မြေစက်ယုံစီမံကိန်းတည်နေရာဟာကျေးရွာတွေနဲ့နှိကပ်နေတဲ့အတွက်စက်ယုံကိုကြောက်မီတွင်းနဲ့လက်ပတ်တုံးပြူမှာကိုစိုးရင်လက်ရှိကြောင်းအခုကိစ္စကိုကြားဝင်ဖြေရှင်းပေးနိုင်ဖို့မွန်ပြည်နယ်လွတ်တော်ကိုလည်းအကူအညီတောင်းထားကြောင်းမေကလိုကျေးရွာဒေသခံတို့ဖြစ်သူနိုင်ထွန်းကြီးကပြောပါတယ်လက်ရှိအချိန်မှာက Jun Cement Industry Company ha pilami sa yung tisaw yung lunga akong te popo dwe sa bisikriya rwe go si manggeng area te ma su saong ta chen mi bian ni ta piu bian ta chen lo saong ni le lo di ta khan rwe ga piyo ba de Piazon Nipa Winjin Matinita Natan Jabila me say on Titi Sao Quingo, Jungom Nigo Natan Sechao Kuni Maslan Seng Ayaniga, Mimaning and Yinimu Namu Commission MINC Ga Kumbutara Pipare.
Shampi a ship by Mansakaya, Mimpimu Nema, San Mount Jewa Osu Ogotago, Ami Matilun Ugani, Tanane Pietamu Pipua Kevare, Bikede Apatja the Brainiga Pipua Kerava. San Mount Oksu Ogata Utan Soha, Tuye Ne Eng, Wan Mon Yuama, Novembala Ngayane, Nyasa Sane Cheng, Ami Mati Sange, Tamana Uga, Layo Pikalo, Bepe Yen Oma, Ji San Timambi, Pue Chimpi, Te Song Kemare, Utan Sogo Kupu Yolare, Saikam Singole, Tanatamara, Pikalayama, Bepe Bauma, Ji San Timambi Me, Tanyagaro, Soyinziama Shibulo, Dida Yeriga Sovare, Utan Soha, Tatwet Yebo, Hound U Pitelo,
ဒီရပြီလက်ရှိအချိန်ထိလောက်ကြံခံရတဲ့အကြောင်းရင်းမသိရသေးပဲတနတ်သမားတွေကိုလည်းဖမ်းမိခြင်းမရှိသေးပါဘူးအခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်နှံခရိုင်မှာအကြမ်းဖက်မှုတွေဖြစ်ပွားပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်သွားကြတဲ့မွတ်စလင်နယ်ဝါတွေကိုမြန်မာအစိုးရကစီစစ်လက်ခံပြီးနေရချထားပေးဖို့ကြိုးပမ်းနေချိန်မှာ ပေါင်းတော်မျိုးနယ်မှာရှိတဲ့တိုင်းသားကြေးရွာတွေကကိုယ်စားလှယ်တွေကနေအတူတူနေထိုင်မှုမဖြစ်နိုင်တဲ့အခြေအနေကိုအစည်းအဝေးကနေဆုံးဖြတ်ပြီးတော့သဘောထားတစ်ခုကိုမကြသေးမီကထုတ်ပြန်ခဲ့ကြပါတယ်ဒီအခြေအနေကိုမောင်အေးကနေအခုလိုစူးစီးတင်ဆက်ပေးထားပါတယ်
အော်တိုဘာလာ30ရာနေ့ကမောက်တော်မြို့နယ်မြောက်ပိုင်းကရန်အောင်ပြန်ပုံတော်ကြီးကျောင်းမှာကြေးရွာဘောက်လစ်စေချရောက်ကကိုယ်စားလှယ်တွေစုဝေးဆုံးဖြတ်ခဲ့ကြတဲ့အရှတ်တချို့ကိုအောက်သာယာကြေးရွာသားကိုကျော်စိုးမိုးကအခုလိုပြောပါတယ်ကျွန်တော်တို့ကြေးရွာတွေပေါ်ထားတဲ့ပဒုစိနေဆိုတင်လီကလားတွေဟိုရမီလက်ခံမယ်ဆိုလို့ရှိရင်ကျွန်တော်တို့မူလနေရာတိုင်းကျွန်တော်တို့ဒီတိုင်းရင်းသားကြေးရွာတွေနီနီကနေ ဒီကိစ္စကိုမှာထားပြီးတထောက်ကိုရာရှိုက်စင်တစ်ခုနိုင်နိုင်ငံသားဥပဒေနဲ့အညီစီဆိုင်ဖို့စတဲ့အချက်တွေပါဝင်ပါတယ်တိုင်ရန်သားတွေနေရက်စံခွန်မယ်ဆိုတဲ့အချက်ကိုထုတ်ပြန်ရတာနဲ့ပတ်သက်လို့လောက်တုံကြည့်ရသာကိုကျော်ဝင်းကအခုလိုပြောပါတယ်
မြန်မာဆွေရတာဝန်ရှိသူတွေကတော့ဘင်္ဂလားဖက်ကပြန်လာလို့သူတွေကိုတထောက်ကိုရာကိုယ်စီသွန်းခုနိုင်ဘင်္ဂလားမြန်မာသဖို့တူညီချက်နဲ့အညီစီဆိုင်လက်ခံပြီးတောင်ပြိုလာဝဲမြို့ပါဝင်နေရာနှစ်ခုမှာယာယီနေရာရှာထားပေးမယ်လို့မီဒီယာတွေကိုပြောဆိုထားပါတယ်။
လာရှိ
မော်ဒယ်မြို့နယ်ကဒေသခံတိုင်ရန်သားတွေရဲ့အခြေအနေတွေကိုလည်းကိုကျော်စိုးမို့ကခုလိုပြောပါတယ်။ရေကျွေးဆွေးရှိကြတဲ့သတိဝယ်ပြီးဝယ်တယ်လို့သွားနေရတော့ရှိကြတယ်။ဒါပေမဲ့သူကြွားကြည့်ရတဲ့အခါခန်းနဲ့ရှိကြတယ်။ဘာလို့တချို့ကြည့်ရတယ်ကသလားရတဲ့တနာချာတယ်။သူတို့ချုပ်ပြီးပြောပါတော့ဖြစ်တယ်။အလောက်တို့မော်ဒယ်မြို့နယ်တောက်ပိုင်းမှာရှိတဲ့တိုင်ရန်သားကြေးရော်တွေကလည်းဒီလ
ငါးရနေ့ကသရေကုံပေါ်ပုံးတော်ကြီးကျောင်းမှာစေဝေးပြီးမူဆလန်တွေကိုအရန်နေရာတိုက်နေရာရှာထားရင်တောက်ပိုင်းမှာရှိတဲ့တိုင်ရန်သားကြေးရော်သားတွေအလုံးနေရက်ဆန်းခွာဖို့ပြန်လာခံသူတွေကိုကန်တစ်ခုမှထားပြီးတထောက်ကိုရာရှိုက်စင်တစ်ခုနိုင်နိုင်ငံသားဥပဒေနဲ့အညီစီဆိုင်ဖို့စတဲ့အခြားခေါက်ရှာပါသဖို့ထောက်ပြန်ချက်တစ်ခုကိုလည်းထောက်ပြန်ခဲ့ကြပါတယ်။ဆက်ပြီးတော့ချင်းပြည်နယ်ဖလားမြို့
ပလန်မျိုးပေါ်ရက်ွက်ဖြစ်တတ်မှတ်တာကိုလိုက်စိုးကြည့်ရတာတွေကဘာလို့မကြိုက်ကြတာပါလဲပြီးနေအစိုးရအနေနဲ့ဒီကိစ္စကိုဘယ်လိုဖြေရှင်းသွားဖို့စီစဉ်နေပါသလဲအကြောင်းစုံကိုတော့ကိုရောဘက်ကနေစူးစီးထားပြီးနမ်ဟော့ကနေတင်ဆက်ပေးထားပါရယ်
လိုက်ဇိုးကြီးရအုပ်စုကိုဖျက်သိမ်းပြီးဖလန်းမျိုးပေါ်ရက်ွက်တစ်ခုအနေနဲ့ပြောင်းလဲတတ်မှတ်မယ်ဆိုရင်လိုက်ဇိုးလူမျိုးပါတာစကားနဲ့ယဉ်ကျေးမှုတွေမေးမိန်ပြက်ွက်သွားနိုင်တယ်လို့ဘိုးဘွားပိုင်မြေတွေပါဆုံးရှုံးသွားနိုင်တာကြောင့်အခုလိုစာနာပေါ်ထုတ်ရတာဖြစ်တယ်လို့စာနာပြက်ပွဲကိုဦးဆောင်တဲ့လိုက်ဇိုးမြေယာထိန်သိမ်းရေးကော်မတီဥက္ကဋ္ဌဦးစာထန်းကပြောပါရယ် ไอ้อยู่อ่ะก็ยกกดแท้ဝင်ตั้วลงสิยินเจนเราอ่ะยกกดสรว่าตีแต่ไตแม้อย่อย่อหน่อหน่อผิดตัวมั้ยเจนเราดามีบาลุเปล่าลงไม่อยากอูตะกะละเนี่ยไปไล่มั้ยหูรู้แล้วဝင်ลามั้ยดีรู้แล้วဝင်ลามั้ยสรอากาศกระจอกมั้ยยินจิหมู่ไม่เหม็งตัวมั้ยไล่ซ้อยั่วต้าฤณีเนี่ยยะเขนอตันเจยั่วอุสุอเพ็ดเนี่ยดาเสร็จละณีถ่ายหลูจาบีตะเกลุดีละขันฤยะสานะโกมะเง่ญาวุโซยินยะเดณีเนี่ยเสร็จละต้องสุรว่าเมลุอุษาท้านกะเป ဒီကိစ္စကိုအထီးအသီးပြုထားပြီးသားကိစ္စဖြစ်နေတဲ့အတွက်ကြောင့်ရက်ွက်အနေနဲ့ပဲဆက်သွားရမှာဖြစ်တယ်လို့ပြောဆိုပါတယ်။
ဒီတိုင်းနဲ့ဆက်သွားရမှာပဲကျွန်တော်ကအစကတည်းကဒီတိုင်းဆက်သွားမယ်ဆိုပြီးတော့ပြည်ထောင်စုစုကလည်းကျင်းတယ်ပြည်ထောင်စုလွတ်တော်အထိရောက်ပြီးပြုထားတဲ့ကိစ္စတွေဖြစ်နေတော့ဆက်ပြီးတော့ဟိုလုပ်စီအမရှိဘူးလေဒီတိုင်းတော့ဆက်သွားရမှာဖလန်းမြို့သစ်စီမံကိန်းအရအော်တိုဘာလ9ဘိုင်းကပြည်ထောင်စုလွတ်တော်ကနေဖလန်းမြို့မှာရက်ွက်၄ရက်ွက်တိုးချဲ့ဖွဲ့စည်းလိုက်ပြီးလိုက်စိုးကျေးရွာအ
ရွှေ့ခဲ့ကြရတဲ့ခြေရွာတွေဖြစ်ပါတယ်
ခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မောင်တော်မြို့မှာမြို့တိုင်းသားများနေထိုင်ဖို့နေအိမ်အလုံး40ခန့်ကိုအေယာဝတီတိုင်းအစိုးရကနေဆောက်လုပ်ပေးသွားမှာဖြစ်ပါတယ်။တပ်မတော်ကနေတင်စီထားတဲ့မွန်ပြည်သစ်ပါတီရဲ့တပ်တီဂိတ်စခန်းတွေကိုပြန်လည်ပေးအပ်ဖို့မွန်ပြည်နယ်အစိုးရနဲ့တွေ့ဆုံမှုမှာမွန်ပြည်သစ်ပါတီကတင်ပြထားပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွာတွေပဲဖြစ်ပါတယ
်။တော်ရရှင်များရှင်ဆဲဆုနှစ်ပေါင်းများစွာအတွင်းအရက်သားဆွေရတရပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲတွေကျင်းပခဲ့တာအခုဆိုရင်နှစ်နှစ်ပြည့်သွားခဲ့ပါပြီ။ပြောင်းလဲချိန်တက်ပြီဆိုတဲ့ဆောင်းပုံးနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့နှစ်နှစ်ပြည့်လာချိန်မှာအပြောင်းလဲတွေဘယ်လောက်ထိဆောင်ကျဉ်းပေးနိုင်ခဲ့ပါပြီလဲ။မဲဆန္ဒရှင်တွေရဲ့မျှော်လင့်ချက်တွေဘယ်လောက်ထိပြည့်ဝခဲ့ကြပါပြီလဲဆိုတာကို VOES နေနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ။
နာမည်စနေည VOE တိုင်းရိုက်လေလံအစီအစဉ်မှာသရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံအသိပေးလိုက်ရပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ
်မြောက်ကိုရီးယားရဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားသဘောထားကွဲလွဲမှုတွေရှိတဲ့ကြောင်းသမ္မတတော်နဲ့ထရန့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ရဲ့ပေကျင်းမြို့တော်ကတွေ့ဆုံဆွေးနွေးမှုပြီးမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလက်ဆန်ကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားရင်းနဲ့ကုန်သွယ်ရေးကိစ္စတွေကိုနိုင်ငံကောင်းဆောင်တွေအာရုံစိုက်ဆွေးနွေးကြပြီးမှာပဲသမ္မတထရန့်ရဲ့ခီးစဉ်မှာအတူလိုက်ပတ်လာတဲ့ဝန်ကြီးဒေလာဆန်ကတင်းနောက်တွေကိုဒီကနေ့ပြောဆိုလိုက်တာပါလူခွင့်ရေးကိစ္စတွေနဲ့တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုတွေအတွက်အငင်းပွားနေတာတွေအပေါ်မှာလည်းကောင်းဆောင်တွေပုံမှန်လည်းဆွေးနွေးကြကြောင်းပြောဆိုခဲ့တာပါဘရူနီနိုင်ငံမှာဧပြီ2015ခုနှစ်ကနေ2019အောက်တိုဘာလအတွင်းနိုင်ငံရေးတိုက်ခိုက်နေပေါ်အစိုးရကဆရာဆွေးမှုတွေကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC ကဒီကနေ့ပဲလက်ခံလိုက်ပါတယ်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အခြေခံအကြောင်းရင်းတွေရှိနေတဲ့အကြောင်း ICC တရားစီရင်ရေးကကြေညာချက်မှာပြောဆိုလိုက်ကြတာပါနိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ VN နဲ့ဖိလစ်ပိုင်နိုင်ငံတွေမှာဒီသတင်းပတ်တဲ့စတင်ချင်းပါမယ်အာဆီယံထိပ်သီးစည်းဝေးပွဲနဲ့ဆက်ဆက်စည်းဝေးတွေကိုတက်ရောက်ဖို့ဒီကနေ့ပဲ VN နိုင်ငံကိုရောက်ရှိသွားပါပြီ။စတင်နဲ့စနေနေ့ချင်းပါမယ်အာရှပစိဖိတ်စည်းဝေးပွဲဆောင်မှု APEC ထိပ်သီးညီလာခံတက်ရောက်ဖို့တော်ဆန်းစုကြည်ဒါနန်းမျိုးကိုဒီကနေ့ပဲရောက်သွားတာပါ။ရခိုင်ပြည်နယ်ကမတူမြင်အခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်6000ကျော်ထွက်ပြေးရတဲ့ပြဿနာပေါ်နေတဲ့ပေါ်နိုင်ငံတကာကဖိအားတွေထွက်ပေါ်နေချိန်မှာပဲတော်ဆန်းစုကြည်နိုင်ငံကကောင်းဆောင်တမန်ညီလာခံကိုရောက်ရှိလာတာပါ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းပြပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ ဝိုက်တက်ဇောညက်ဖြစ်ပါတယ်။ VOA American တန်းညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နေ10:00အထိလိုင်းနူမီတာ24 25 30 51တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်။တော်ရရှင်နေအားလုံးဘေးဘရဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.